Welcome to the Voice of America in Burmese.
မင်္ဂလာညဇာမတော်တာရှင်များရှင်2018ခုနှစ်မတ်လ18ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိအတိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပိုင်းသတင်းတွေကိုကိုရန်နိုင်နဲ့တူချင်ညပေးသွားမှာပါစီးရီးယားနိုင်ငံအာဖရင်ဒေသကနေအခုသတင်းပတ်တွင်ထွက်ပြေးလာသူပေါင်းသသိန်းခွဲလောက်ရှိတယ်လို့စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပနေတဲ့ဩစတြေးလျအာဆီယံထိပ်သီးအစည်းအဝေးအတွင်းအကြမ်းဖက်မှုတိုက်ပြရန်မှာထောက်လှမ်းရေးသတင်းအချက်အလက်တွေဖလှယ်ရေးနားလည်မှုစာချုပ်လာကိုဒီကနေ့ပဲလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ဩစတြေးလျကပြောပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းတွေကတော့မနေ့တော့ကြနေညဆယ်နာရီဝန်းကျင်လောက်ကကချင်ပြည်နယ်ဖားကန့်မြို့နယ်ကန့်ခါကျေးရွာနီးကကြောက်စိမ်းတောင်ဆွန့်ပစ်မြေစာပုံကြီးပျော်ကျခဲ့ပါတယ်လူသေဆုံးပျောက်ဆုံးမှုအခြေအနေဘလောက်ဆိုးရနိုင်ပါသလဲ
အဲ့ဒါကျော်လည်း40လောက်ပါသွားတယ်လေသူ60လောက်ပါသွားတယ်တော့ဒါကတော့အရက်စကားတွေပေါ့ဘာလို့ဒီသားမို့ဘာလဲသူတို့ပြောမယ်ဆိုတော့ပြောလောက်တယ်ဒီကတော့ဒီသားမို့တကောတကောဒီမစီးရ
ခါကန်ဒေတာခန်သတင်းသမားတူဦးပြောပြပေးသွားတာပါနောက်ပိုင်းမှာသတင်းပြေစုံနားဆင်ရပါမယ်နောက်ပြီးတော့ဒီလိန်ကျွန်ကုံကူးမှုတွေတစ်နေ့တစ်ခြားပို့ပြီးဆိုးရွားလာတဲ့အနေအထားမှာအမေရိကန်ပြည်ထောင်စုမှာဘလို့လူကုံကူးမှုတိုက်ဖျက်ရေးအစီအစဉ်တွေလုပ်နေပါသလဲဆိုတဲ့သတင်းနဲ့အတူမြန်မာနိုင်ငံကပဲတွေအိန္ဒိယဘက်ကိုတင်သွင်းမှုပိတ်ပင်ထားတဲ့အတွက်ပဲဆိုင်တောင်သူတွေဘလို့ဖြည့်ရှင်းတင်သလဲဆိုပြီးပညာရှင်တွေအကြံပေးချက်မြန်မာတခွေအစီအစဉ်ကိုနားဆင်ရမှာပါဒုတိယပိုင်းမှာတော့စနေညတည်းလေလာအစီအစဉ်တက်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
မြောက်ကိုရီးယားရဲ့နျူကလ ියා စီစဉ်နေတဲ့ပတ်သက်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့မေလကုံမှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်မံအတည်ပြုပြောကြားကြောင်းအင်ဗီရောကတောက်ကြနေမှာပြောလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျဲအင်နဲ့ဖုန်းစကားပြောရမှာမြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တုံ့ပြန်လာတဲ့အပေါ်သတိနဲ့ကြိုဆိုသွားမှာဖြစ်ကြောင်းလည်းထရမ့်ကပြောကြားခဲ့ပါတယ်။ကိုရီးယားချုံးကျမှာနျူကလ ියා ကင်းစင်ရေးအပြောကြီးတာမဟုတ်ဘဲလက်တွေ့ကြကြဆောင်ရွက်ဖို့လည်းခေါင်းဆောင်တွေကြားဆွေးနွေးခဲ့ကြောင်းအင်ဗီရောကဆိုပါတယ်။မြောက်ကိုရီးယားဘက်ကတော့တွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်ပြီးတော့တိတိကျကျအတည်ပြုပြောတာမျိုးမရှိပါဘူး။ဒီတော့တွင်မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုနဲ့တွေ့ဆုံဆွေးနွေးပြီးတော့ကိုရီးယားကျွမ်းကျင်မှာတင်းမာမှုလျှော့ချဖို့ကူညီရေးကြိုးစားနေတယ်လို့ကုလသမဂ္ဂဆိုင်ရာဆွေဒင်သံမကြီးအိုလော့စ်ကူကသောက်ကြနီကပြောပါတယ်။ဝန်ကြီးရီယောင်ဟိုရဲ့ဆွေဒင်ခီးစဉ်ပေါ်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးထိပ်သီးဆွေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့ခရီးအဖြစ်တချို့လေ့လာသူတွေကရှုမြင်ကြပါတယ်။ဒါပေမဲ့သံမကြီးစကူကရောဝန်ကြီးချုပ်လော်ဗန်ရဲ့ပြောခွင့်ရသူကရောဒီတွေ့ဆုံပွဲမှာပါရီဆွေးနွေးတယ်ဆိုတာကိုတော့မပြောပါဘူးဒီစတော့ဟောင်းကဆွေးနွေးပွဲတွေကိုတောက်ကြနေတုန်းကအဆုံးသတ်ဖို့အရင်ကစီစဉ်ထားပေမဲ့ဒီကနေ့မှပြန်ဆဖို့ရှိတယ်ဆိုတော့အခြေအနေရှိပါတယ်ခင်ဗျာ
FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုအဖွဲ့ရဲ့ဒုတိယညင်ကြားရေးမှူးဟောင်းအန်ဒရူးမက်ကေ့ကိုယာရုကနေချက်ချင်းထုတ်ပယ်လိုက်တယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကတောက်ကြနေကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်စုံစမ်းစစ်ဆေးမှုရဲ့အစိုးရခန်းစား FBI တွင်ကျင်းဝတ်တဲ့မကြီးတဲ့ဟာတွေကိုစုံစမ်းစစ်ဆေးရတဲ့ဌာနရဲ့စုံစမ်းစစ်ဆေးတွေ့ရှိမှုတွေနဲ့ FBI ဌာနရဲ့အကြီးအကဲတာဝန်ရှိသူတွေရဲ့အကြံပြုချက်တွေအရ Andrew McCabe ကိုတာဝန်ကနေချက်ချင်းရဆိုင်းလိုက်တယ်လို့ American ရှင်းနေချုပ် Jeff Sessions ကကြေညာချက်ထဲမှာပြောထားပါတယ်။ဒါမှ Donald Trump ကလည်း McCabe ကိုယာရုကနေထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးသူ့ရဲ့ Twitter ပေါ်ကနေ Andrew McCabe ကိုယာရုကနေထုတ်ပယ်လိုက်ပြီးဖြစ်ကြောင်းဒါကြောင့်ဒီနေ့ဟာ FBI အတွင်းအလုတ်စူးစမ်းတဲ့သူတွေဒီမိုကရေစီအတွက်အကောင်းတဲ့နေ့တစ်နေ့ဖြစ်တယ်လို့လည်းပြောလိုက်ပါတယ်။တချိန်က FBI မှာဒုတိယအကြီးဆုံးဖြစ်တဲ့ McCabe ဟာပြီးခဲ့တဲ့ January 30ရက်နေ့ကယာရုကနေအနားယူခဲ့ပြီးမနေ့ပြန်သူ့မွေးနေ့မှာခံစား권အပြည့်အဝနဲ့ပင်ဆင်ယူဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့သူ့ကိုအခုလိုယာရုကနေထုတ်ပယ်လိုက်တဲ့အတွက်သူ့အနေနဲ့ပင်ဆင်လာစားအကုန်လုံးဒါမှမဟုတ်တစ်စိတ်တစ်ပိုင်းလောက်ကိုဆုံးရှုံးရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။
ဗြိတိန်စံတမန်23ဦးကိုနိုင်ငံတွင်းကနေနှင်ထုတ်ထားပြီးဖြစ်ကြောင်းရုရှားကဒီကနေ့မှပြောပါရယ်ဒီသတင်းပတ်အစောပိုင်းကရုရှားစံတမန်23ဦးကိုဗြိတိန်ကပြည်နယ်နယ်ပေးလိုက်ပြီးတဲ့နောက်ရုရှားကအခုလိုလက်တုံပြန်လာပါရုရှားထောက်လှမ်းရေးဟောင်းဆာဂေးစကရီပန်နဲ့သူသမီးယူလီယာတို့ကိုဗြိတိန်နိုင်ငံဆလစ်ဘာရီမြို့ကပန်းချံအတွင်းသတိလေးမင်မျောနေတာကိုတွေ့ခဲ့ပြီးသူတို့ဟာရုရှားရဲ့အာယုန်ကြောထိခိုက်စေတဲ့နိုဗီချော့အစိတ်နဲ့တိုက်ခိုက်လုံခြံခံရတာဖြစ်ကြောင်းဗြိတိန်အာဏာပိုင်တွေကပြောထားတာပါဗြိတိန်ရဲ့ရန်စတဲ့လုပ်ရက်နဲ့အခြေမြင့်မရှိတဲ့ဆွဆဲချက်တွေကိုတုံ့ပြန်ပြီးဗြိတိန်တန်တမန်တွေကိုပြည်နယ်နယ်ပေးလိုက်တာလို့ရုရှားဘက်ကပြောပါတယ်ရုရှားနိုင်ငံဆိုင်ရာဗြိတိန်တန်အမတ်လော်ရီ ဘရစ်စတိုးကိုရုရှားနိုင်ငံသားဌာနကဆင့်ခေါ်ခဲ့ပြီးတဲ့နောက်ထုတ်ပြန်တဲ့ ရုရှားရဲ့ညင်ညာချက်မှာဗြိတိန်တန်တမန်တွေကိုဒီသတင်းပတ်အတွင်းနိုင်ငံတွင်းကထွက်သွားဖို့နဲ့မလိုလားအပ်တဲ့သူတွေဆိုပြီးတော့ဖော်ပြထားပါတယ်ရုရှားနိုင်ငံမှာညင်ကြေးမှုနဲ့ပညာရေးဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်နေတဲ့ British Council ရဲ့လုပ်ငန်းဆောင်တာတွေကိုလည်းရပ်ပစ်ဖို့ဆုံးဖြတ်ခဲ့ကြောင်းရုရှားကပြောပါတယ်ဒါ့အပြင် St. Petersburg မြို့မှာဗြိတိန်ကောင်စစ်ဝင်ရောက်ထပ်မံဖွင့်လှစ်ဖို့ခွင့်ပြုထားတာကိုလည်းရုရှားကပြဖြတ်ခဲ့ပါတယ်ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်တဲ့ကိစ္စရပ်တွေမှာအဆင်ပြေမှုရှိနေတာတွေကိုအာရုံလွှဲပြောင်းတဲ့အနေနဲ့ဗြိတိန်ဝန်ကြီးချုပ် Theresa May ဟာအခုလိုရုရှားပေါ်မလုံမုံတာဆောင်ရွက်တာဖြစ်ပြီးဒါဟာအစဉ်အချိန်မဲ့လုပ်ရဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကဒီသတင်းပတ်အစောပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ
။ Syria နိုင်ငံ Afrin ဒေသကနေထွက်ပြေးလာသူပေါင်း300,000ကျော်ရှိတယ်လို့ Britain ခြေစိုက် Syria လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။ Afrin မြို့ကို Turkey စစ်လေယာဉ်တွေကဘုံကျဲတိုက်ခိုက်နေတာကြောင့်ဗိုလ်ထုနေကဆလလူမျိုးများအခုလိုထွက်ပြေးခဲ့ကြတာပါ။တိုက်ပွဲတွေဖြစ်နေတဲ့ Syria ရှေ့ပိုင်း Ghouta နဲ့အနောက်မြောက် Afrin ဒေသကလူမျိုးများထွက်ပြေးလာတဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ကတောက်ချာနေကပြောပါရယ် Syria မှာပြစ်ခတ်ရဆယ်ရီမတ်လ4ရက်နေ့ကကုလလုံခြုံရေးကောင်စီမှတညီတညွတ်ထဲဆုံးဖြတ်ခဲ့ကြတဲ့ဆုံးဖြတ်ချက်အမှတ်2431ကိုလိုက်နာခြင်းမရှိတာကြောင့်စိုးရိမ်ကြောင်းအတွင်းမှူးချုပ် Antonio Guterres ကပြောထားတာပါတူကီဆိုရကစန့်ကျင်တဲ့တူကီနိုင်ငံတွေကကတ်တင်တဲ့ဆီးရီးယားနိုင်ငံတွေကကတ်တည်ကြမှာအဆက်ဆံရှိတယ်ဆိုပြီးတော့ဆီးရီးယားနိုင်ငံတွေကကတ်တပ်ဖွဲ့ဝင်တွေထိန်းချုပ်ထားတဲ့ Afrin မြို့ကိုတူကီတပ်တွေကဘုံကျဲတိုက်ခိုက်နေတာကြောင့်အရသာအများပြပိတ်မိနေတယ်ဖြစ်ပါတယ်ဂူဒါဒေသမှာဆိုရင်လည်းဆီးရီးယားသဘုံတွေနဲ့ဆိုရတပ်ဖွဲ့တွေကြားထိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကြာသပတေးလေးနဲ့တောက်ကြနေတွေမှာထွက်ပြေးလာသူပေါင်း 9,000 လောက်ရှိပြီးတော့အခုခါမှာသူတို့ကို BNDL ကင်းတဲ့ဒေသကိုရှေ့ပြောင်းပေးထားပြီးတော့ထောက်ပံ့ကူညီမှုတွေပေးထားကြောင်းသိရတယ်လို့ဆီးရီးယားရေးစောင့်ကြည့်တဲ့အဖွဲ့ကပြောပါတယ်ခင်ဗျာ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညပဲသတင်းတွေကို VOE ကနေဆက်လက်တင်ပြနေပါတယ်ခင်ဗျာအကြံဖတ်မှုတိုက်ဖြတ်ရမှာထောက်လိုင်းရေးသတင်းအချက်လက်တွေဖလှယ်ရေးနားလည်မှုစာကြုံလာကိုဒီကနေ့စတင်တဲ့ Australia နဲ့ ASEAN နိုင်ငံတွေကြားအစည်းအဝေးအတွင်းလက်မှတ်ရေးထိုးကြတယ်လို့ Australia ဝန်ကြီးချုပ် Malcolm Turnbull ကပြောပါရယ် Australia နိုင်ငံဟာအရှိတောင်အရှာအသင်း ASEAN ဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဒေတာတွေမှာတရုတ်နိုင်ငံရဲ့လွှတ်မှုမှုကိုချိန်ဝင်ရှာညှိတဲ့အနေနဲ့ရော ASEAN နိုင်ငံတွေနဲ့နိုင်ငံရေးကုန်သွယ်ရေးမှာပိုးပြီးတော့နီးကပ်တဲ့ဆက်ဆံရေးရနိုင်မှုအတွက်ပါအခုလိုပထမဆုံး Australia ASEAN အထူးထေဒီဆွေးနွေးပွဲကိုကျင်းပတာပါဒီထေဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုလည်းရိုဟင်ဂျာပြည်ခါနဲ့ပတ်သက်ပြီးတော့လူတရာလောက်ကအစုအဝေးဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့ဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးမဲ့ကြောင်းဩစတြေးလျဝန်ကြီးချုပ်တန်ဘူးကတောက်ကြနေကပဲပြောခဲ့ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံကစစ်တပ်နဲ့အဆက်ဆံဖြတ်တောက်ဖို့တော့လူခွင့်လှုပ်ရှားသူတွေကတောင်းဆိုနေတာပါ
Australia has been continuing to support the Myanmar military and we are out of step with the rest of the world.
Australia နိုင်ငံဟာမြန်မာစစ်တပ်ကိုဆက်လက်ပတ်မိုးပေးနေပြီးတော့ဒါဟာတကမ္ဘာလုံးနဲ့မတူဘဲဖြစ်နေပါတယ်. Amnesty International အဖွဲ့အနေနဲ့သိသလောက်ဆိုရင်မြန်မာနိုင်ငံကစစ်တပ်ဟာရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးတော့လူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားမှုတွေကိုစနစ်တကျလှုပ်ဆောင်ပါတယ်. ဒါကြောင့်အစိုးရအဖွဲ့အနေနဲ့နောက်ဒီ Macon Tambu အနေနဲ့မြန်မာစစ်ဖက်နဲ့အဆက်အဆံဖြတ်တောက်ဖို့လိုလားပါတယ်လို့ AI အဖွဲ့ပြောခွင့်ရဒိုင်ယန်နာဆက်ရက်ကပြောပါတယ်ခင်ဗျာ
တရုတ်ပါလီမန်ကသမ္မတရှီကျင်းဖင်ကိုဒုတိယသမ္မတသက်တမ်းတောင်းထမ်းဆောင်ဖို့ဒီကနေ့မှာတညီတညွတ်ထက်ရွေးချယ်တင်မြှောက်လိုက်ပြီးတော့သမ္မတသက်တမ်းကန့်သတ်ချက်တွေကိုပယ်ဖျက်လိုက်တဲ့အတွက်သူ့အနေနဲ့ကန့်သတ်မရှိတောင်းဝန်ထမ်းဆောင်သွားနိုင်မှာဖြစ်ပါတယ်သမ္မတသက်တမ်းနဲ့ကျင်းသာထမ်းဆောင်ဝင်ပြူထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အပါအဝင်တခြားအချက်20ကိုပြင်ဆင်ဖို့ကိုလည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကသဘောတူခဲ့ကြတာဖြစ်ပါတယ်ဒီအခြေခံဥပဒေပြင်ဆင်မှုကိုတရုတ်မျိုးသားပြည်သူ့ကွန်ဂရက်ကခက်ခဲမရှိတည်ပြုခဲ့ကြပြီးတော့ကန့်ကွက်မဲ9မဲသာရှိခဲ့ပါတယ်ကွန်မြူနစ်ပါတီဥက္ကဋ္ဌအနေနဲ့ရောဘိုးစစ်ကော်မရှင်ဖွဲ့ခေါင်းဆောင်ဖြစ်နေပါသမ္မတရှီကျင်းဖင်ယူထားတဲ့တခြားတာဝန်တွေကတက်တန်းအကန့်အသတ်မရှိတာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 89 ကိုပြင်ဆင်ဖို့လိုအပ်တယ်လို့ကွန်မြူနစ်ပါတီခေါင်းဆောင်တွေကပြောကြပါတယ်အခုလိုတက်တန်းကန့်သတ်ချက်တွေကိုပယ်ဖျက်လိုက်တဲ့အတွက်အခုလိုအရေးပါတဲ့အပြောင်းလဲတွေကိုတွေ့နေရတဲ့အချိန်ကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်တက်လာနေတဲ့တရုတ်နိုင်ငံအနေနဲ့သူ့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အရေးကြီးတဲ့အချိန်ဒီမှာခိုင်မာအားကောင်းတဲ့ခေါင်းဆောင်မှုကိုဆက်ပြီးတော့ထိန်းသွားနိုင်မှာဖြစ်တယ်လို့ဆိုပါတယ်သမ္မတရှီကျင်းဖင်မတိုင်ခင်တရုတ်ခေါင်းဆောင်တွေဖြစ်ကြတဲ့ဟူဂျင်နောင်းနဲ့ဂျန်စီမင်းတို့ဟာလည်းအဲ့ဒီတောင်ပေါ်သုံးခုစလုံးကိုယူခဲ့ပြီးမဲ့သမ္မတတက်တန်းနှစ်ခုကုန်ဆုံးတဲ့အချိန်မှာတော့ရာထူးကနေနှုတ်ထွက်ပြီးတော့ခေါင်းဆောင်မှုအစ်စ်ကိုလွှဲပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
တရုတ်နဲ့ကမ္ဘောဒီးယားနိုင်ငံပူးတဲ့ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးကယ်ဆယ်ရေးဆိုင်ရာစီးလေ့ကျင့်မှုတွေဒီကနေ့စတင်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကမ္ဘောဒီးယားနိုင်ငံကြားဆက်ဆံရေးကြာဆင်းလာနေတဲ့အချိန်မှာပဲတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြားကဆက်ဆံရေးအခြေအနေကိုအခုလိုပြသလိုက်တာလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်မှာကျင်းပတဲ့ရွှေနဂါး2018စီးရေးလေ့ကျင့်မှုဖွင့်ပွဲအခမ်းအနားကိုတရုတ်နိုင်ငံတောင်ပိုင်းတိုင်းရဲ့ကုတ်ကဲရင်မှုပိုချုပ်ရန်ဂျီယန်နဲ့ကမ္ဘောဒီးယားစီးဦးစီးချုပ်ဖိုးဆီရိုအန်တို့ကဒီကနေ့ပူးတဲ့ဖွင့်လှစ်ပေးခဲ့ပါတယ်။ကမ္ဘောဒီးယားတပ်ဖွဲ့ဝင်280နဲ့တရုတ်တပ်ဖွဲ့ဝင်216ဦးတို့ပါဝင်တဲ့ဒီစီးရေးလက်ချင်းမှုဟာနှစ်နိုင်ငံကြားတရမန်ဆက်ဆံရေးနှစ်60ပြည့်အထိမ်းအမတ်အနေနဲ့ကျင်းပတာဖြစ်တယ်လို့ကာလကြာရှည်စွာရှိခဲ့တဲ့ဆက်ဆံရေးပုံမှုခိုင်မာဖို့နဲ့နိုင်ငံရေးအရာပိုရင်းနှီးယုံကြည်မှုရဖို့အတွက်ရည်ရွယ်ကျင်းပတာဖြစ်ကြောင်းကမ္ဘောဒီးယားစီးဦးစီးချုပ်ကပြောပါတယ်တရုတ်နိုင်ငံဟာကမ္ဘောဒီးယားနိုင်ငံတွင်အကြီးမားဆုံးယင်းနီမြို့နယ်နဲ့နိုင်ငံဖြစ်ပြီး2016ခုနှစ်ကပထမဆုံးအနေနဲ့နှစ်နိုင်ငံရည်တဲ့ပူးတဲ့စီးရေးလက်ချင်းကိုပူးပါတယ်အဲ့နောက်ပိုင်းအမေရိကန်ရဲ့စီးရီးလေ့ကျင့်မှုကိုကမ္ဘောဒီးယားကအချိန်ကန့်သတ်မရှိဆိုင်းငံ့ထားပြီးတဲ့နောက်တစ်နှစ်လောက်ကြာမှရွေးကောက်ပွဲကိစ္စနဲ့ပတ်သက်ပြီးအလုပ်ရှုပ်နေတာကြောင့်ကမ္ဘောဒီးယားဘက်ကအကြောင်းကြားပြောဆိုခဲ့ပါတယ်။ဒီတော့တွင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအမေရိကန်ရရှိရေးအနေနဲ့ထိုင်ဝမ်နိုင်ငံကိုတွားရောက်ပြီးသက်ဆိုင်ရာအာဏာပိုင်အနေနဲ့တွေ့ဆုံဆွေးနွေးဖို့အားပေးတဲ့ဥပဒေတရက်ကိုလက်မှတ်ရေးထိုးပြုခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့စိတ်ဆိုးဒေါသထွက်စေမဲ့ထိုင်ဝမ်ခီးသွောက်ကင်ဥပဒေကိုသမ္မတထရမ့်ကတောက်ကြနေနှောင်းပိုင်းကလက်မှတ်ရေးထိုးအတည်ပြုလိုက်တာပါခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာကားနဲ့တေကန်ဘုံခွဲတိုက်ခိုက်သူတို့ကဗြိတိန်နိုင်ငံကလုံခြုံရေးကုမ္ပဏီတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အတွက်အရသား၂ယောက်သေဆုံးပြီးတော့၃ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနတောင်းဝန်ရှိသူတို့ကပြောကြားလိုက်ပါတယ်။ကဘူးမြို့အစီပိုင်းမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အရသား၃ဦးသေဆုံးပြီး၅ယောက်ဒဏ်ရာရသွားတယ်လို့လည်းအာဖဂန်အရာရှိသူကပြောပါတယ်ခင်ဗျာ
။နောက်ဆုံးတင်ထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။မနေ့တောက်ကြနေ့ည10:00ဝန်းကျင်လောက်ကကချင်ပြည်နယ်ဖားကန့်မြို့နယ်ကံခါကျေးရွာအနီးကစွန့်ပစ်မြေစာပုံကြီးပြိုကျခဲ့တယ်လို့ဖားကန့်နယ်ခံတွေကပြောပါတယ်။မြေတူးဆက်တွေအပါအဝင်အနည်းဆုံးလူ40ကျော်လောက်မြေစာပုံပြိပြီးတော့တေဆုံးနိုင်တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့အခုချိန်ထိကတော့အလောင်းတွေကတုဖော်နေသေးပဲလို့သိရပါတယ်။အသေးစိတ်ကိုဆက်ပြောပြပေးပါမယ်။မနေ့တောက်ကြနေ့မတ်လ16ရက်နေ့ည 10:45 မိနစ်ဝင်းကျင်လောက်မှာကချင်ပြည်နယ်ဖားကန့်ဒေသတွင်ကကံခွာကျေးရွာကကြောက်စိမ့်တူဖော်ရီလုပ်ငန်းခွင်တွေကစွန့်ပစ်မြေစာတွေလာရောက်စုပေါင်းစွန့်ပစ်ကြတဲ့မြေစာပုံကြီးပြိုချခဲ့တဲ့အတွက်ကြောက်စိမ့်တောင်ကုမ္ပဏီကမြေတည်တဲ့ကားကြီးနှစ်စီးအပါအဝင်စွန့်ပစ်မြေစာပုံမှာကြောက်ရှာနေကြတဲ့ရေမစေးကြောက်ရှာသူတွေလို့ခေါ်တဲ့ရေမစေးတချို့တည်ဆုံးခဲ့ကြပြီးတည်ဆုံးသူအရေအတွက်ဟာပိုတိုးလာနိုင်ပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသတွင်မှာမြေစာပုံမကြာခဏပြိုချလေးရှိပြီးတော့ဒီတစ်ခါမြေစာပုံပြိုကျမှုကတော့အတော်လေးအခြေအနေဆိုးသွားပြီးလူအနည်းဆုံး10ခန်းလောက်သေဆုံးမှုရှိနိုင်တယ်လို့ကချင်ပြည်နယ်ဖားကန့်အခြေစိုက်ကချင်လူမှုဖွံ့ဖြိုးရေးအသင်းရဲ့ဥက္ကဋ္ဌဦးလမောင်လာထောင်ကအခုလိုပြောပြပါဗျာ။ဟုတ
်ကဲ့အခြေအနေတော်တော်လေးဆိုးတယ်။ဘာလို့လဲဆိုတော့ဒီဖိုးလေးတော့ဒီကံတဲ့ဖက်ကားကြီးလေးပြေကျသွားနေပါလေ။ဟိုကားမောင်းတဲ့ဒီရောအဲ့ဆက်ထင်းတဲ့ဒီရောတော့လူတွေအမှရောက်40ကျော်အဲ့လိုဘာသာလို့ဒီလိုတော်တော်လေးဆိုးတယ်အနေထားရှိတယ်လို့ဟုတ်ကဲ့။ကျွန်တော်ကြားလာတာအရောက်40ကျော်လို့ပြောလို့အရောက်40ကျော်ပေါ့လေ။အခုတော့ဆိုတော့ပေါ်လာတော့ပြီးရောတော့သူကလုံးတော့လုံးဖို့ကိုကိုကြီးတိလဘာလို့တော့ရောက်နေကြပြီအဲ့မှာ
ဖားကန့်ကလာတဲ့သတင်းတွေအရအနည်းဆုံးလူ40ကျော်လောက်သေဆုံးနိုင်တယ်လို့ဆိုပေမဲ့ဖားကန့်ဒေတာအာနာပိုင်းနေဘက်ကတော့လူ၄ဦးပဲလူပြောက်တိုက်ကြားထားတာရှိတယ်လို့သိရပါတယ်။ဖားကန့်ဒေတာခန့်သတင်းသမားတဦးဖြစ်တဲ့ကိုဇော်မိုးထက်ကလည်းတောက်ကြနေညာကပြိုကျခဲ့တဲ့မြေစာပုံနဲ့ပတ်သက်ပြီးဖားကန့်ဒေတာခန့်အာနာပိုင်းနေစီကသူတိထားသမျှအခုလိုပြောပြပါဗျာ။အ
ဲ့ဒီနေရာဆိုလို့ရှိရင်ပြိုတဲ့အချိန်ပေါင်းမနေတော့ဘူး။သေတဲ့လူတွေလည်းမနေတော့ဘူးပေါ့နော်။အဲ့ဒီဖားကန့်မှာအဲ့ဒီမြေစာပုံကအဆိုးဆုံးပဲဗျာ။မနေကကျွန်တော်တို့ကြားလာရင်စေနာကြီးခွဲပေါ့ကွာ။ဒီစနစ်လောက်ဆိုလို့ရှိရင်ကျွန်တော်တို့ဒီကိုလှမ်းပြောကြတယ်ဗီဇာပုံပြူတယ်ပေါ့မှာတချို့ကလည်း40လောက်ပါသွားတယ်လို့60လောက်ပါသွားတယ်လို့ဒါကတော့အရက်စကားတွေပေါ့ဘာလို့ဗီဇာပုံကလည်းသူတို့ပြောမယ်ဆိုတော့ပြောလောက်တယ်ဒီဘက်ဆိုဗီဇာပုံတစ်ပုံကရေမစီးတွေအများကြီးကြာကြတာဦးငင်းငယ်ဆယ်ယောက်တည်းကြာတာမဟုတ်လေရေမစီးတွေကြားပန်းခတ်ပြီးစုပြုံပြီးကြာကြတာဦးတော်တော်ကတော့ဘာကြောင့်မျိုးနဲ့အချို့ရေမစီးတွေကြာနေတော့သူတို့ဒီလူကြောင်းဆိုင်ထားတာကတော့တရင်၄ယောက်ပဲရှိတယ်ပေါ့နော်အဲ့တော့ဒီဟာကကျွန်တော်တို့ဘယ်လောက်ပါသွားနိုင်လဲဘယ်လောက်တည်ဆုံးနိုင်လဲဆိုတာကကျွန်တော်တို့ဘယ်လိုမှခံမလို့မရတဲ့ကိစ္စမျိုးဖြစ်နေတာဗျာ
ဖာကန်ဒေတာထဲမှာအခုလိုမြေစာပုံပြိုကျပြီးလူရာနဲ့ချီမြေစာပုံပိတည်ဆုံးခဲ့ရပေမဲ့လူသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကအနေရမရှိအောင်တားဆီးပေးနိုင်တဲ့ထိရောက်တဲ့လုံခြုံရေးအစီအမံတွေကိုဆောင်ရွက်ပေးထားတာမရှိဘူးလို့လည်းဦးလာမောင်လာထောင်ကပြောပါတယ်
ကုမ္ပဏီတွေစုပ်ပြထားတဲ့မြေစာပုံပေါ့လေအဲ့ဒါနဲ့တပ်ပြက်ပြီးတော့ဒီ
ကချင်ပြည်နယ်ဖားကန့်ဒေသတွေမှာကျောက်စိမ်းရှာဖွေနေတဲ့လုပ်ငန်းခွင်ကစွန်ပြစ်မြေစာပုံတွေမှာထောင်ပေါင်းချီတဲ့ရေမစေးကြောင်ရှာဖွေသူတွေဟာအသက်နဲ့ရေမီရှာဖွေကြရလိမ့်ရှိပြီးမကြာခဏမြေစာပုံတွေပြိုကျတဲ့အတွက်လူရာနဲ့ချီတည်ဆုံးလိမ့်ရှိပေမဲ့လို့အခုအချိန်ထိပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရလွှတ်တော်နဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကကျောက်စိမ်းတွင်းလုပ ဗီဒီယိုမြန်မာပိုင်းရဲ့စနေနေ့ညမြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်မိန်းကလေးငယ်တွေနဲ့ယောက်ျားလေးတွေကိုလိန်လုပ်ငန်းတွေမှာအတင်းကျပ်ခိုင်းစေပြီးတော့ငွေရှာတဲ့လိန်ကျွန်းကုန်ကူးမှုတွေဟာတစ်နေ့တစ်ခြားပုံမှုဆိုးဝါးလာနေပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုရင်လေလူကုန်ကူးမှုတိုက်ဖျက်ရေးအရေးပေါ်ဌာနကိုရောက်လာတဲ့ဒီလိုဖြစ်ရပောင်းကနေ့စဉ်အခု20လောက်ကိုရှိနေပါတယ်။ဒီလိုလိန်ကျွန်းရောင်းဝယ်မှုတွေကိုနှိမ်နင်းမှုအတွက်တရားဥပဒေစိုးမိုးရေးရဲရာရှိတွေကလည်းနှီးမျိုးစုံနဲ့စ조사တိုက်ဖျက်နေကြတာပါ။ပြည်ထစာခေါင်းတွေကိုဖမ်းဆီးဖို့ထက်လိန်ကျွန်းဖြင့်ရောင်းစားခံရသူတွေကိုလိုက်လံကယ်တင်ဖို့စ조사နေတဲ့ Federal စုံစမ်းစစ်ဆေးရေး Bureau FBI နဲ့ Maryland ပြည်နယ်ရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူတွေနဲ့အတူလိုက်ပါပြီးတော့ VOA သတင်းတော် Caroline Presti သတင်းရယူထားတာကိုမခင်ဖြူထွေးပြောပြပေးပါရှင
်။ရဲရစီ Chris High ရဲ့တနစ်တာအစားကတော့အသက်မပြည့်သေးတဲ့ Mike Lee Gary ကိုလိန်ကျော်ဖြစ်ရောင်းစားတဲ့နေရာတွေကိုလိုက်ရှာတာပါပဲ။သူနဲ့အတူနောက်ထပ်ရဲရစီတဦးဟာ Back Page လို့ခေါ်တဲ့ Mike Lee Gary ရဲ့ဓာတ်ပုံတွေနဲ့အတူ online ပေါ်မှာလိန်ဖြော်ပြေးလုပ်ငန်းလုပ်တဲ့ website တစ်ခုကိုကြည့်နေကြတာပါ။အဲ့နောက်တက်ချက် High ကဖုန်းနံပါတ်တစ်ခုကိုခေါ်ပါတယ်။ဘယ်နဲ့တွေ့နိုင်မလဲဆိုတာကိုရက်ချင်းတောင်းနေရပါတပတ်ကမိန်းကလေးကတနာရီကိုဒေါ်လာ150ပေးရမယ်လို့ပြောတဲ့အခါသူကတခြားစီပြောပြီးတော့ကမ်းလှမ်းပါတယ
် I usually say a short stay which is
ကျွန်တော်က15မိနစ်လောက်ခဏပဲလိုချင်တာလို့ပြောတဲ့အခါသူကဒါဆိုဒေါ်လာ80လို့ပြောပါတယ်ဒါနဲ့ကျွန်တော်တို့သဘောတူညီချက်ယူပါတယ
်မိန်းကလေးကသူ့ကိုလိပ်စာပို့ပေးတာနဲ့အဲ့ဒီနေရာကို hide သွားပါတယ် hide ဟာမိန်းလမ်းပြင်တဲ့ရဲတပ်ဖွဲ့ကလေးငယ်၆ပြည်ကယ်ဆယ်ရေးဌာနကပါဖုန်းခေါ်ထားတဲ့မိန်းကလေးကိုတွေ့ဖို့ဘော်တီမိုးလေစိတ်အနီးကဟိုတယ်တစ်ခုမှာသူကားကိုရပ်ပါတယ်။ဘက်ကီဟာဆယ်ကျော်သက်အရွယ်တုန်းကဘက်စကာမတ်တိုင်တစ်ခုမှာရပ်နေတဲ့အချိန်အမျိုးသမီးတစ်ယောက်ကသွေးဆောင်ဖျားရောက်လာခံရပြီးအဲ့ဒီအမျိုးသမီးရဲ့ပြည်တန်းစာကောင်းကသူ့ကိုရောင်းစားခဲ့ပါတယ်။နှိမ့်ဆက်မှုမျိုးစုံကိုခံခဲ့ရတယ်လို့ဘက်ကီကပြောပြပါတယ်
။ I was on the hotel floor.
တခါကဟိုတယ်ကျန်းပြင်ပေါ်မှာသူ့ကျမကိုရိုက်တာ၅ရက်လောက်တော့လုံးမလုံးနိုင်ပါဘူး။အခုတော့သူ့ကိုယ်တိုင်ရွယ်ရောက်ပြီးသားလိန်ဖြော်ပြရေးအမျိုးသမီးတစ်ယောက်အနေနဲ့လုပ်ကိုင်နေတာပါ။ဒီ unit စကားပြောနေချိန်မှာကိုပဲသူနဲ့ကာမဆက်ဆံဖို့ဖုန်းခေါ်တဲ့သူတွေရှိပါတယ်။သူတို့ကတော့ Bucky ကို Backpage Online Website ပေါ်မှာရှာတွေ့ကြတာပါ။ဒီ website မှာကအရောင်းဝယ်လုပ်တဲ့အမှတ်တမ်းဘာမှမကျန်နိုင်တဲ့နည်းပညာကိုသုံးထားတာပါ
။ It's easy.
သုံးရလွယ်ပါတယ်။အခုတော့အကျွေးကလက်မခံတော့ဘဲနဲ့ Bitcoin ငွေချေစနစ်ကိုသုံးပါတယ်။
Tugu Satwelare Tuirega, Bedugu Lakame Sragu Bagiga Yivare. Yeah, she Satwekejinoga, Bajan Lakangirale, Lumide Camaro.
He didn't have any bad reviews.
Do number good letter, Jinga Macaul and Madame Yashiam Driavau. Tilo Dibu Guro, Mr. Numbers were echoed tomorrow Donawa.
Little Bilung and Lucha Driga. Throne is Sunday, Mutarune Patate Chalatrigu, Diaboma Yawicharaba. Do the pie, a chapate dula. When the baby trotwadula sat here at Chaladriva. A good Piama, Yega Pagigo Mapamau, at the baby did a minkling erigo, Lila Sharp with Gazanida Tauba. Yaba Yala Timaro, Yetapuga, Dinitra now sold in Portugu Covare. And now, Piapia Sautare Hotel Cusigo, Mount Mazavare. Gardner Sine, Yawi Yeri Lepa Twaraba. And yes, she named that only through Riha, three tasks even low sound Tavare. Then I quill out Tamaro, get a height, then Yalavare. California Pinega, at the Sangani, you make Lidiago get in a year to Gabio Yavare. The make Lego, at the Saturn, you are Mapia to Gayao Sagaraba, the Mapia to Guru, now the Yamabe, a year me out to the Ugo, Lady of Piacongumune, the Asses of Pansy Tabiro, make Lady Guru, do your Asiago, laying at Tampo Bigabare.
We can get a girl to
make Lady Ago, the Long and Yeregani, sweat hobby, do your bombman boa, Pianyao, no be nine, so you may, Tonoru, Jovanyajo, Nabare.
A good getting like that make a liha, that's a height getting a yaw lisa yaw make a leap chipare. Dulu, Lady Opine, yaw sakayare, make leave garo, a miapia shini sevasha.
Lucky if you do your big air up chipare, Sunday Yarai Tony Benny Jabas and Ganada Kupia Day, Yamata Queen a season would din subbids emare, Yamaning up berry, a niabago, din to move baby and tarry a dray, Ninagayare a chinigo, bears I down to a pishy moose ye, a digger a chatina, young lady side building elu, Sigwa Junjin do diga a jambi jabare, a niaga kulumu bear where you move your sign tara, shit, pass up chimelemadina lu, the cho bear news are side building down to read the chatina, young lady side building jabare, Tabimelo throw a draga, bohudu dabai, and nibina by a kakashi need a draja, a soya down with sheer to read in the Kuni Bebo down to Riga Lulani Jabare, Nimakadre agency.
ก็ก้าวเนี่ยผู้ก็อธิษฐานได้จะไปทําได้ရှင်ทีนี้เป็ดติดปอจังมาอินเดียก็นี่มะเป้เนี่ยเป้สิงกงโหวัยมุจะสร้างทาบีเปลี่ยนแล้วเต็นต้วยม่วนปิ้มไม่ปิ้วหาแล้วไม่เตชาดีราจังจีเรมาမြန်မာနိုင်ငံကနေမပဲနဲ့ပဲစင်ကုန်ထွက်ရှိမှုရဲ့ရှစ်ဆယ်ရာခိုင်နှုန်းကိုတော့ကြည်ပကိုတင်ပို့နေပြီးအိန္ဒိယနိုင်ငံကအများဆုံးဝယ်ယူခဲ့တာဖြစ်ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံကနေပဲတင်သွင်းမှုကို2018မတ်လ9ရက်ရှားကြီးရဆိုင်ထားတာကို2019ခုနှစ်ဩဂုတ်လကထုတ်ပြန်ကြေညာခဲ့ပြီးတဲ့နောက်မှာတော့ဈေးနှုန်းတွေကျဆင်းသွားခဲ့တာဖြစ်ပါတယ်။အနည်းကပဲစာပေါ်ခြင်းဖြစ်တဲ ောင်းလိုက်ရပါဒါကြောင့်ခုလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဲစည်းကွက်အကြောင်းကိုတော့မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်တယ်များအတင်းအတွင်းရေးမှုဦးမင်းကိုကအခုလိုပြောပြပါတယ
်ပါပဲပြောပြောဟိုဈေးကွက်ကဟိုပြောရင်ဘယ်လိုပေါ်မလဲဥရောပဟိုစိုက်ပျိုးတဲ့အလေးထားအရန်အားကောင်းနေတာကအိန္ဒိယနိုင်ငံတကယ်လိုအပ်ချက်ရှိတဲ့ပဲစိုက်ပျိုးတဲ့အလေးထားအားကောင်းတာပေါ့နော်အိန္ဒိယဘက်ကဒီဩဂလစပိတ်လိုက်တဲ့နောက်ပိုင်းမှာဟိုတောင်တူတွေရှော့စိုက်ဖို့တော့ဟိုအစိုးရဘက်ရောဥရောဒီအတင်းအဖွဲ့တွေရောသောပေမဲ့လဲဒီမျိုးအခက်အခဲတို့မြေယာတူတို့အခက်အခဲတွေအနေထားနေကြတော့ဟိုလက်ရှိချက်ချင်းကြီးတော့ပုံစံပြောင်းသွားတာတော့မဟုတ်ဘူးစိုက်ကတော့ယော့သွားတယ်ပဲစင်းကုန်ဆိုရင်စိုက်ကယော့သွားတယ်အခါမပဲလဲဆိုင်ကယော့တယ်ဒီမှာတခါထပ်ပြီးအခက်အခဲဖြစ်တာဥရောဒီနေ့မြင်ရတာဒီယာရီဥရူဘယ်လိုခေါ်မလဲဟိုပူပြင်းတာတို့နောက်ဟိုအချိန်ကမို့မိုးရွာလိုက်တာတို့ဒီပေါ်မှာပဲစင်းကုန်မှာလဲသွားထိခိုက်တယ်မပဲလဲအခုလက်ရှိအထွက်ကိုကြည့်တဲ့အနေအထားမှာသူတို့ထိခိုက်တယ်အဲ့တော့ဟိုအထွက်ရောတဲ့ကြားထဲမှာအိန္ဒိယအခုလိုပိတ်ထားတဲ့ဟာကဘူးချင်းဒီသူကဘယ်လိုပုံစံဆက်ပြီးဝယ်မယ်မဝယ်ဘူးဆိုတော့သူ့ရဲ့ policy ကိုရေးရာသူမပြောသေးဘူးမပြောတဲ့အခါကျတော့ပြည်တွင်းမှာအခုလိုပဲဈေးနှုန်းကပြန်ဖွင့်မယ်လို့ယူဆတဲ့အခါမျိုးမှာဈေးနှုန်းကပြန်တက်လာပြန်အောင်အဲပြန်ဟိုဘယ်လိုကောမအိန္ဒိယဖွင့်နိုင်ချေနေတယ်လို့တခါဒီဘယ်လိုကောမ information တွေဒီတတင်းတွေလွတ်တဲ့အခါမျိုးတွေကြတခါပြည်တွင်းပဲပြန်ကြပြန်အောင်ဆိုတော့တောင်တူမှာလက်ရှိပဲစပေါ်တဲ့အချိန်မျိုးမှာဈေးနှုန်းရရှိမှုကြတော့အရန်နေနေတာပေါ့နော်
ရှောင်းတိုင်းဒေသကြီးကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့ ဒုတိယဥက္ကဋ္ဌဖြစ်တဲ့ဒေါက်တာမျိုးလင်ကတော့အိန္ဒိယနိုင်ငံဘက်မှာလည်းသူတို့ရဲ့တောင်းသူတွေကိုပြန်ကြည့်နေရတာကြောင့်ဘဲတင်သွဲမှုတွေကိုတင်းကျပ်ထားတာဖြစ်တယ်လို့အခုလိုပြောပါသေးတယ်
။ကျွန်တော်တို့မိသားတယ်ဌာနဆိုင်ရာလည်းမိသားတယ်အိန္ဒိယတန်ရုံးကနေတစ်ဆင့်လည်းမိသားတယ်ကျွန်တော်တို့ကိုယ်တိုင်လည်းဥက္ကဋ္ဌဦးထွန်းလွင်နဲ့အိန္ဒိယကိုပထမတစ်ခေါက်ရောက်တယ်အဲ့ကိစ္စကိုဆွေးနွေးဖို့ပေါ့နော်ပြန်ဝယ်မဝယ်ဆွေးနွေးဖို့ဆိုသူတို့ကလည်းတရားတွေကိုသူတို့ရဲ့နိုင်ငံမှာလည်းပဲသေးနှုံးနေတအားကြနေတယ်ပေါ့နော်သူတို့လယ်သမားကိုလည်းသူတို့ပြန်ပြီးတော့သူတို့လယ်သမားမျက်နှာလည်းကြည့်ရမယ်ပေါ့ဆိုပြီးတော့ဒီအထူးသဖြင့်တော့သူတို့အဓိကသင်သွင်းတဲ့မပဲနဲ့ပဲစင်းကုန်နဲ့ဖဲရီစင်းကုန်တို့မြန်မာပြည်တစ်ခုတည်းကိုမဟုတ်ဘူးတစ်ကမ္ဘာလုံးကိုသူကိုတာစနစ်နဲ့လှုပ်ထားတယ်ပေါ့ပိတ်ထားတယ်ပေါ့နောက်ပြီးကျတော့အခြားသင်သွင်းတဲ့ဒီကလေးပဲလို့ပဲဝါသေးလို့ရှိတာဂရင်းပီးလို့ယဲလိုပီးလို့ပေါ်ပါလေသူကအခွန်နေ50ရာခိုင်နှုန်းလောက်တော့ကောက်တဲ့သဘောမျိုးရှိတယ်မတိတ်ပြီးမတင်သွင်းစေရင်တဲ့သဘောပေါ့နော်သူနိုင်ငံမှာလည်းပဲသေးတော့တောင်းလူမကြိုက်တဲ့စီးကြီးရောက်နေတော့သူကအဲ့လိုပိတ်တ
ယ်မြန်မာနိုင်ငံပဲညို့စုံနဲ့နှမ်းကုန်တယ်များအသင်းအတွင်းရင်မူဦးမင်းကိုဦးကတော့မလကုန်ပြရနဲ့ပဲစီကအပြောင်းလဲဖြစ်လာနိုင်ပြီတောင်သူတွေမျက်နာမယ်ဆိုရင်တော့အစိုးရနဲ့ကုန်တွေတွေကကုညီပေးဖို့ရှိနေတယ်လို့ဆိုပါတယ်
။မလဝင်လာပြီးတဲ့အချိန်မှာလည်းအိန္ဒိယဘက်ပေါ်စီတစ်ခုခုအပြောင်းလဲဟာဒီဈေးနှုန်းအပြောင်းလဲတစ်ခုခုတော့ဖြစ်လာတော့မယ်လို့ပဲမြင်တယ်။အဲ့တော့အဲ့ပုံမှာအရင်ကြီးဘယ်လိုကောင်တောင်သူမျက်နာတယ်နဲ့မျက်နာနိုင်တဲ့ဈေးမျိုးဖြစ်တယ်ဆိုရင်လည်းအစိုးရဘက်ကလည်းကြည့်နေမှာမဟုတ်ဘူး။သူ့ဘက်ကလည်းသူရှိတဲ့ရံပုံနဲ့စောက်ဝဲမှာဖြစ်တယ်လို့တောင်တော်ကုန်တွေဘိုင်းကလည်းပါပြီးပြည့်ပဲစင်းကုန်မပဲတကယ်ပေါ်တဲ့ယာတီတွေမှာဒီနိုဝါတကယ်တမ်းဘယ်လိုခေါ်မလဲစိုက်ပျိုးဆေးအောက်ရောက်သွားပြီဆိုရင်ဝယ်ယူတဲ့ဝယ်ယူတူလောင်တဲ့ဘယ်လိုခေါ်မလဲနိုင်ငံတွင်းမှာရှိတဲ့ဒီကုန်တွေတော်တော်များများလဲဝင်လာမယ်လို့ထင်ပါတယ်အဲ့တော့ဘာလို့ပြောမတ်လာတဲ့ March April မှာတော့ပို့ပြီးတော့ဒီဥစ္စာလေးတွေပို့ပြီးဟိုပါပေါ့နော်ဟိုအလုပ်ပို့ပြီးတော့များမယ်လို့ယူဆပါတယ
်အိန္ဒိယဘက်ကဘဲတင်သွင်းမှုနဲ့ပတ်သက်ပြီးတိတိကျကျပြောဆိုမှုမရှိသေးတာကြောင့်လာမယ့်နှစ်တွေမှာလဲအခုလိုဖြစ်လာမယ်ဆိုရင်ပေးစားတခြားတိငံတွေကိုအစားထိုးစိုက်ပျိုးတဲ့နယ်တို့လည်းတောင်သူတွေကိုတိုက်တွန်းအကြံပြုမှုတွေရှိနေပါတယ်
။လာမယ့်နှစ်တွေမှာဒီလိုမျိုးတာဆက်ပြီးပိတ်ထားမယ်ဆိုရင်တော့တောင်သူတွေအနေနဲ့တော့ဒီကောင်မဖြစ်မနေလောက်ပဲစိုက်ဖို့မဖြစ်မနေလောက်ပဲစိုက်ဖို့သိရမလားဒီဟိုအခဲလိုက်ကြီးမစိုက်ပဲနဲ့လေဂျားတိနဲ့အနေနောက်ပဲစိုက်ပြီးတော့တိတ်ပြီးတော့ဒီပုံမှာတော့အားမထားနဲ့ပေါ့အထွတ်ထုတ်လို့မှုကိုရှော့ချပြရင်တော့ပိုကောင်းတယ်ပဲစင်းကိုမပဲလဲထိုးကြီးလည်းကောင်းပဲမပဲကကျွန်တော်တို့ဟိုပေါ့နော်နိုင်ငံမှာဟိုပြီးခဲ့တဲ့၄နှစ်တုန်းကဈေးကတအားကောင်းတာ။ဈေးကတအားကောင်းတော့တော်တော်များများတောင်လူတွေကလည်းအခြားပဲတွေအခြားသီးနှံစိုက်တဲ့တောင်လူတွေကအစနောက်ပြည်နယ်နဲ့တိုင်းလိုက်ပေါ့နော်။အရင်ဆိုရင်ပဲခူးတိုင်းနဲ့အေရဝတီတိုင်းလောက်ပဲစိုက်တာ။အခုဆိုမွန်ပြည်နယ်တို့နော်အထက်ပေါ်မှာပြီးမှဆိုလို့ရှိရင်စကိုင်းတိုင်းတို့ရခိုင်ပြည်နယ်တို့အဲ့အထိတော့နောက်မန္တလေးတိုင်းအထိတော့မှဒီမပဲတွေကိုစိုက်လာကြတယ်။လွယ်လဲလွယ်ကူလဲဈေးကောင်းလဲရတယ်ဆိုပြီးအဲကြောင့်မြန်မာပြည်ကပြောတာပြောတာမပဲထုတ်လို့မှာနည်းနည်းလေးများလာတဲ့ပိုင်းရှိတယ်။အဲကြောင့်ဒါတော့တတ်နိုင်တယ်လို့ပြန်ရှော့ချ။ဒီနေရာမှာဗာစိုက်မလဲဆိုတော့ဒေသနဲ့ကိုက်နေတဲ့ပြီးနံနောက်ပြီးဈေးကွက်ကောင်းတဲ့ပြီးနံပေါ့နော်။ဒါတွေကတော့ဟိုတစ်ခုချင်းပြောရင်လည်းတိတ်များတာပေါ့နော်။အဲကြောင့်ဒေသနဲ့ကိုက်တဲ့ပြီးနံရဲ့ဈေးကွက်ကြည့်ပြီးတော့ပေါ့နော်။ဒီကောင်ကိုတတ်နိုင်တယ်လို့ရှော့ချ။မဖြစ်မနေဘာဒီနာမဆိုင်လို့မရဘူးဆိုတော့နေရာမှာတော့မပဲဆိုင်ဆိုင
်ပဲဆိုင်တဲ့တောင်သူအများစုကတော့တခြားတိဏ္ဏတွေကိုပြောင်းလဲစိုက်ပျိုးခြင်းပေမဲ့ဒေတာနဲ့ကန့်ညီတဲ့တိဏ္ဏနဲ့စိုက်ပျိုးရေးဤပညာတွေကိုသက်ဆိုင်ရာဌာနတွေကကူညီပေးဖို့လိုအပ်နေတယ်လို့လည်းတောင်သူတွေကပြောဆိုမှုတွေရှိနေပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြမခသတင်းအေဂျင်စီကနေဗီဒီယိုကိုပေးပို့လိုက်တာဖြစ်ပါတယ
်မြမတခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ရွက်မှာတော့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်မတ်လ18ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 933ကနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေးလိုက်စီစဉ်မှာတော့အင်တာနက်လူမှုကွန်ရက်ရဲ့အကျိုးဖြစ်ကိုဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားမှာရေးပန်းစားတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေဖြန့်ရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်ဆိုပြီးမကြာခင်ကတည်းကပဲကုလသမဂ္ဂတာဝန်ရှိသူတွေကသတိပေးထားတာရှိပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝမှာတနေ့တစ်ခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်ဖြစ်ကများနေသလားအင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ကျွန်တော်တို့ဘယ်လိုသုံးနိုင်မလဲဆိုတာတွေကိုဆွေးနွေးဖို့ဖြစ်ပါတယ်။ဆိုတော့ဒီမြန်မာရေးအခက်အခဲတူလည်းဖြစ်သတင်းစာဆရာလည်းဖြစ်တဲ့ကိုစီရဲသူလူငယ်နဲ့လူမှုသဟဇာတဖော်ဆောင်ရေးစင်တာကကိုသွဆူဝင်းတို့ကပင်နိုင်ဆွေးနွေးသွားဖို့ရှိပါတယ်။ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီ။ဆိုတော့အရင်ဆုံးဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့တုံးသက်ချက်အချင်းချင်းကိုကျွန်တော်ကြားချင်ပါတယ်။ဆိုတော့အရင်ဆုံးကိုဇေယျသူရဲ့သဘောထားပြောပါအောင်ခင်ဗျာဒီအမုန်းစကားတွေပဲဖြစ်ဖြစ်တက်တနာဖြစ်အောင်ဒီသွေးထုတ်ပြရရောက်တဲ့သတင်းမားတွေကိုပဲဖြစ်ဖြစ်ပေါ့လေတမင်သက်သက်ဖြတ်နေတာမျိုးတွေလုတ်တဲ့နေရာမှာ Facebook လိုလူမှုကွန်ရက်တွေကအဓိကနေရာတစ်ခုဖြစ်လာနေပြီလားခင်ဗျာ။
တော့ Facebook ကတော့ကျွန်တော်အဲဒီတာတွေပါတယ်ဖြတ်เสียမလို့ဘူးပေါ့နော်ဆိုတော့ဖြတ်เสียမလို့ဘူးပြီးတော့ဖုန်းတစ်လုံးရှိရင်ရတယ်ဆိုတဲ့အခါကျတော့လူတွေကအလွယ်တကူဒီပုံမှန်နေတဲ့လူတွေလည်းများလာတဲ့အခါကျတော့ရုပ်ရည်ဆိုရင်ဒါကောက်ပြီးတော့တင်လိုက်လို့ရတယ်ပြီးတော့ဥပမာထားပါတော့ဟိုစိတ်တူနေတဲ့အချိန်ဒါတော့မဟုတ်လဲအယံမူးနေတာမျိုးပေါ့နော်အဲ့လိုမျိုးဖြစ်တဲ့အချိန်မျိုးမှာတော့ကောက်တင်လိုက်တဲ့အခါကျတော့ဒါတွေကဟိုအလွယ်တကူဒါဟွာဟွာရောက်သွားတာပေါ့လေလူအများကြီးစီကျွန်တော်တို့ရောက်သွားတယ်အဲ့တော့ဟိုရိုးရိုးဒီရေဒီယိုတို့ရုပ်မြင်သံကြားတို့သတင်းစာတို့လိုမျိုးအယ်ဒီတာကအချင်းချုပ်တာတော့မဟုတ်ဘူးအဲ့တော့တကူရေတာဝန်ယူမှုတာဝန်ခံမှုပေါ်မှာပဲထားထားတဲ့အတွက်ကြောင့်မလို့ဒီမုံစကားတွေကတော့လွယ်လွယ်ပြန့်နှံ့နိုင်နေတာပေါ့နော်အမုံစကားကြီးပဲတော့မဟုတ်ပါဘူးချစ်တဲ့စကားလည်းပြန့်နိုင်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်ထိခိုက်တာကတော့အမုံစကားကတော့ထိခိုက်တာများနေပါတယ်
โอเคကိုသက်ဆိုရင်တော့ခင်ဗျာအခုဒီလူမှုကွန်ရက်တင်တဲ့ပတ်သက်တဲ့အနေနဲ့မြန်မာနိုင်ငံမှာဘယ်လောက်ထိကြီးနေလဲနောက်အကျိုးထက်အဖြစ်ဘယ်ဟာများပုံများနေလဲလက်တော်ချင်းမျိုးမှာ
ဟုတ်ကဲ့အခုကဆရာဒီဒီကျေးဇူးလို့ပါပဲကျွန်တော်တို့ကတော့ဒီဟိုဟာတူဒီတုံးတဲ့ဒီပုံမှာမြင်ကြရပါတော့ဒီဟာကကောင်းတာလည်းဖြစ်နေတယ်စကူရလည်းဖြစ်နေတယ်ဆိုတော့အခုနေမှာတော့ကျွန်တော်တို့ဒီလာမီဒီယာကတော့ဒီဖုန်းရဲ့ဘက်ကိုကြည့်ပြီးတော့မင်းဦးတည်ရေးဆိုပုံကမျိုးချောစမှာပြရတယ်ဒီ Facebook ကတော့ဘောရောကဝန်ကြီးကဒီကိုယ့်ရဲ့ကိုယ်မှရှိတာဒီတာစိတ်ချတာမျိုးချီပတ်တဲ့စတော့အခုဒီကူရိုင်းဒီဟိုတက်မှတ်ထားတဲ့အခြေအနေကြီးတစ်ခုခုနဲ့ကျတော့တော့ရယ်ဆိုလို့ရှိရင်တချို့ကြောင့်ပြလိုက်တော့ပါလာမှာလားဆိုတော့ဒီလိုမဖြစ်သေးတော့ဘူးလေတချို့ကြောင့်လည်းဒီခါကျတော့ဒီတရင်ပတ်ကြီးတရင်ကြီးရအရောက်ကြက်ကြက်နေတာဖြစ်တယ်။အဲကျွန်တော်ကတော့ဒီ Facebook ကဒီအကောင့်တွေကလည်းဘောင်းကုန်ရှိတယ်ပြီးရခါကျတော့ဒီကျွန်တော်တို့အမုန်းစကားထည့်နေတဲ့အကောင့်တွေကြီးရမယ်ဆိုလို့ရှိရင်ဒီ program တမျိုးလေးကိုစာသားတမျိုးလေးကိုပဲဒီ post တစ်ခုလေးကိုပဲဒီလူတွေကဒီအကောင့်ဘောင်းကုန်လို့ဖိုက်ခဲ့နေတာရှိတယ်။အဲဒီခါကျတော့ကျွန်တော်တို့ကဒီလူတူတယောက်ကြီးကတုံးနေပြီးပြီးပြီးတော့တာမန်တုံးပြီးပြီးဒီလိုလုပ်နေတာမျိုးမဟုတ်သေးနဲ့ဒါအဖူးဖက်အနေနဲ့ပါစနေကြလောက်ကြာနေလို့ဆိုမျိုးလေကျွန်တော်ကြည့်ရတာဒီလူတစ်နှစ်တုံးနေလောက်ရှိပြီပေါ့ဒါကိုကျွန်တော်တို့တကယ်တော့ဖွင့်ကြည့်ရင်ပါလေဒီ Facebook ကနေပြီးတော့စိတ်ရှားကြစိတ်ရှားမှုကြီးစောင့်ကြည့်ကြတယ် monitor လုပ်ကြတယ်အဖွင့်တွေကြည့်ကြတဲ့အခါကျတော့ဘယ်လိုပုံစံမျိုးတွေဘယ်လိုအောက်မျိုးတွေရတော့ဘယ်လိုစိတ်ရှားမှုမျိုးတွေကိုစောင့်ကြရဲဆိုမျိုးလေကျွန်တော်လေ့လာစားကြည့်ကြရမှုရှိပါတယ်အဲ့ဒါကြောင့်ဒီထဲမှာလေဟိုပုံစံနဲ့ပုံစံကအမျိုးမျိုးရှိတယ်ပေါ့ဒီကျွန်တော်တက်ရှိအားလည်းအခုကဖြစ်တဲ့အများကြီးကိုတိုက်တာမျိုးရှိတယ်။ဒီဝဲခါကျမွတ်စလင်ကိုတိုက်တာမျိုးရှိတယ်။ဒီဝဲခါကျလို့ရှိရင်မြို့ပါတာသာသနာ့ကိုအသုံးပြုပြီးတော့ဒီလူကြီးကြားထဲမှာဒီအကြောက်တရားရဲ့ဆွေးမှုတော်လုပ်တာမျိုးရှိတယ်။ဒီဝဲလို့ရှိရင်ကျွန်တော်ဒီလက်ရှိအဖိုးရနဲ့ပြီးခဲ့တဲ့အဖိုးရနဲ့ပြီးခဲ့တဲ့လက်ရှိအဖိုးရနဲ့တက်မတော်နဲ့ကြားထဲမှာအဲ့ဒီလိုတစ်ခါတစ်ခါနဲ့ဒီဟောသူ့ပြီးသူ့ပဲသူ့ပဲဆိုပုံကမျိုးဆက်ဆောင်ပြီးတော့လုပ်နေကြပြီးတော့ပုံစံမျိုးကိုဖွင့်နေကြတယ်လို့ရှိတယ်။
ဟုတ်ကဲ့
။ဒီနေရာကြီးကဒီကြရဲမှာတို့ဒီနေ့ ့ဘယ်လိုမလဲသူကတိမားကြီးအရင်များတဲ့အခါကျတော့ကျွန်တော်တို့ဒီတရားဝင်ဝင်ဆိုမှမပြီးသွားပြီဖြစ်လာတယ်ပေါ့ဥပမာဒီတချို့ဒီတိမားတဲ့အတော့အကောင့်ဆက်စားလို့ Facebook page တွေပေါ့အဲ့လို page တွေဆိုလို့ရှိရင်ဒီတိမားတိရကျမှာတိအပိတ်ပေါ့300လီပါတော့ပြင်နေခါလို့ရှိတယ်အဲ့ဒီမှာမှအချို့တိရကျမှာလည်းအချို့တိရကျမှာလည်းဒီအခါကျလို့ရှိရင်အချို့တိရကျတွေဆိုလို့ရှိရင်တို့ကဒီတနည်းတနည်းကိုကျွန်တော်ဒီ celebrity ကြီးပေါ့ celebrity ရဲ့တိရကျတွေကိုပြင်ပြီးတော့လူတွေရဲ့ like တွေများရအောင်လုပ်တာမျိုးရှိတယ်အဲ့လို Facebook page အတူညီမှာဆိုလို့ရှိရင်ဒီတိမားဒါပေါ်ရေးပြချက်တူဒီမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ like တွေကတိတ်နေကြည့်ကြတာအမျိုးချို့တိတ်ရမှာကျွန်တော်လေးရောက်တော့ဒီအဲ့လိုရတာပြချက်ရှိတယ်။ဆိုတော့မှာဆိုလို့ရှိရင်ဒီပုံမှန်ကတော့ဒီလိုတတိယလေးတည်နေရတယ်ဒါပေမဲ့ဒီအခြေတစ်ခုရောက်လာတဲ့အခါကျလို့ရှိရင်ဒီမျိုးကြီးပါလာပြီးသို့မဟုတ်ဒီနိုင်ငံကြီးနဲ့ပတ်သက်တဲ့ဒီစုံပေါ်တဲ့တတိယမျိုးတွေကိုဒီတပုတ်တစ်ပုတ်အဲ့ဒီမျိုးကြီးကပောက်တင်လိုက်တာဖြစ်ရပုံမှန်ရှိတယ်။ဒါတွေလည်းကျွန်တော်လေးလာထားမိသေးတာမျိုးရှိပါတယ
်။ဟုတ်ကဲ့
ဒီလိုရမှာတော့ဒီဒီမှာဒီကိစ္စကနေဒီအခက်လာတဲ့တွင်လို့ကျွန်တော်တို့ဒီဘယ်လိုမျိုးဖြည့်ရမယ်ဆိုရအပြည့်ပညာလင်းနေတဲ့ခါကျတော့ဒီလာရမြတ်မျိုးနဲ့အမေရှင်ပြီးတော့ share ရတာပေါ့အဲခလုတ်ကူနေရတဲ့ဟိုတစ်ချောင်းထိပ်မှာနေကျွန်တော်တို့ကလုံးချင်တဲ့လုံးကြီးရနေတဲ့ခါကျတော့စာကြီးရတယ်ဖြည့်ဖြည့်သို့မဟုတ်ဒီ share ရတယ်ဖြည့်ဖြည့်ကဒီလိုဖြစ်နေတဲ့ခါကျတော့ဒါအရင်အမေကြည့်နေတာပါရှိပြီးစဉ်းစားနေပါတယ်
โอเคโอ้ตะไตไซไซบ่เลยดีดิบัตเต็มมาเว้ยที่นิวยอร์กไทมส์ตะเรนซามาตะบอราเนี่ยสอมมาตะคู่พัดอ่ะบาระตูก็တော့ဒီတီးလင်္ကန်နိုင်ငံမှာမကြသေးရင်တော့ဘာသာရေးလူမျိုးရေးအခြေခံနဲ့ဒီဒီဂီယုံတွေဖြစ်ခဲ့တဲ့အချိန်မှာ Facebook ကိုအစိုးရယာယီပိတ်လိုက်တဲ့အကြောင်းကိုတုံးတက်ပြီးတော့ရေးထားတာပါဒီလူตูก็တော့ဒီလူမှုကွန်ရက်ကိုပိတ်ထားရုံနဲ့အမုန်းစကားတွေရပ်သွားမှာမဟုတ်ဘူးဆိုတော့စောင်းမရှင်နေအဓိကထောက်ပြထားပါတယ်ဒီလိုတင်းကြုံပိတ်လိုက်ခြင်းအပြင်နဲ့ဒီအမုန်းစကားဖြန့်နေတဲ့လူရွက်တွေမကဘဲနဲ့တင့်မြတ်ရေးအတွက်တိုက်တွန်းနေတာတွေလည်းပိတ်ပင်ရရောက်နိုင်တယ်ဆိုပြီးတော့ထောက်ပြပါတယ်ဆိုတော့ကိုယ်စီရဲ့သူရဲ့ဒီအမုန်းစကားတွေဖြစ်ဖြစ်ပေါ့လေပြဿနာဖြစ်အောင်တွေးထုတ်ပေးတဲ့သတင်းမားတွေကိုတမင်ဖြန့်တာမျိုးတွေဖြစ်ဖြစ်ဟန်တာဖို့ဆိုရင်ဒီလူမှုကွန်ရက် community အပိုင်းကရောဟိုလုံနိုင်တာတွေဘာတွေများရှိမှာခင်ဗျအ
ဲသူတို့ကြည့်ပေါ့လေသူတို့ကတော့ဒါဟိုဒီသူတို့ကိုယ်ရင်ခေါင်းထမ်းတာဖြစ်တယ်ပြီးတော့ဘာတွေဖြစ်နေလဲဆိုတာသူတို့သိတယ်ပြီးတဲ့အခါကျတော့ဟိုဘလို့ကြက်လိုက်ရင်လည်းဘလို့ဖြစ်မယ်ဆိုတာသူတို့ကသိတဲ့အခါကျသူတို့နိုင်ကိုယ်ရင်နိုင်ကိုယ်ကဒါနိုင်တယ်ဘလို့ဖြစ်လာတာပေါ့နော်သူတို့ကိုယ်ရင်ကျတော့ဒီနိုင်ငံရဲ့ Facebook နိုင်ငံရဲ့အုပ်ချုပ်သူတွေဖြစ်လာတဲ့အခါကျတော့သူတို့တွေဘက်ကတော့ဒါအများကြီးတော့လိုတာပေါ့ဒါအဲဒါကြောင့်လည်းဒါ Facebook ကိုဒီနောက်ပိုင်းဖိအားတွေများလာပြီးတဲ့အခါကျရင်အခုခုဆိုရင် Facebook ကသူ့ရဲ့ဒီ timeline ကို policy ပြောင်းလိုက်တယ်ဆိုတဲ့ဟာလည်းကျွန်တော်တို့တွေ့ရတာပေါ့နော်ဒါကသူဒီဖိအားတန်တွေကိုသူမခံနိုင်တဲ့အတွက်ကြောင့်ဒါမျိုးနောက်ဆုံးလုပ်လိုက်ရတာပေါ့ဒါပေမဲ့ Facebook ကတော့ဘာပြောလဲဆိုတော့သူကသူကသတင်းမီဒီယာအနေနဲ့လုပ်နေတာမဟုတ်ဘူးသူဒီ technology company ပေါ့နော်သူဒီနည်းပညာ company လုပ်ငန်းဖြစ်တယ်မီဒီယာလုပ်ငန်းမဟုတ်ဘူးဆိုပြီးသူကအဲ့ဒါကိုတော့ပြန်ကာတော့တွေ့ရတယ်ဒါပေမဲ့တကယ်ဖြစ်လာတာကတော့မီဒီယာဖြစ်တယ်ပေါ့နော်မီဒီယာလည်းရိုးမီဒီယာမဟုတ်ဘဲနဲ့ဒီလူတွေပေါ်မှာပဲမူတည်တဲ့မီဒီယာဖြစ်တဲ့အခါကျတော့သူ့ရဲ့တက်ရောက်မှုကတော်တော်လေးဟိုသူကတော့ဇန်နာမဲ့ကိစ္စမျိုးတွေဆို Facebook ကအစင်လုပ်လို့ရတာဖြစ်လာတာပေါ့နော်ရိုးမီဒီယာတွေကျတော့တာဝန်ယူတာဝန်ခံမှုရှိတဲ့အခါကျတော့လုံးလို့မရတဲ့အခါမှာလူတွေက Facebook ကနေပြီးတော့မှဟိုတစ်ဖက်တစ်ဖက်တိုက်ခိုက်ခြင်းနဲ့လူတွေကလည်းအသုံးပြီးကျွန်တော်တို့လှုပ်လာကြတယ်ပြီးတဲ့အခါကျရင်အဲ့ဒီဖွဲ့ကိုပြန်တိုက်ခိုက်မဲ့လူတွေကလည်းလှုပ်လာကြတယ်ပြီးတော့ဟိုနိုင်ငံအခန့်နဲ့လည်းဆိုင်တာပေါ့လေဒီခုနိုင်ငံကျတော့လေဒါသတင်းနဲ့အရင်းကြီးတာမကြလေဘူးကောလာဟလဆိုရင်လည်းသတင်းလို့ယူနေတဲ့နိုင်ငံမှာကျတော့ Facebook ကဖြစ်တဲ့ဟာတွေကလူတွေကပို့ပြီးတော့ယူနေကြတာပေါ့နော်အဲ့ဒါတွေကိုတော့ဒီ Facebook ဒီ regulator တွေပေါ့လေ Facebook မှာစောင့်ကြည့်တဲ့ပုံစံတွေကတော့ဒါတွေကိုသိဖို့တော့ကျွန်တော်လိုပါတယ်။ကောင်းတော်ဆိုးတော်စီးတာဆိုရင်ပဲဒီအခန့်နေတဲ့နိုင်ငံမှာကျတော့အစိုးရပို့ပြီးတော့ကျွန်တော်တို့ဖြည့်ခိုင်းနိုင်တာပေါ့
။ဟုတ်ကဲ့။တကယ်တော့ဒီ Facebook တို့ဒီလူလူမှုကွန်ရက်တွေဆိုတာဒီလူမှုတိုင်းဝမ်းချမ်းမှာဆက်သွယ်ဖို့ဆိုပြီးတော့ဟိုစခဲ့ပြီမယ်လေ။အခုချိန်မှာတော့လူမှုကွန်ရက်တွေကိုယ်တိုင်ကလည်းဟိုလူမှုရေးတွေတက်တက်မဟုတ်တော့ပဲနဲ့ဆက်ဆော့ပြောတယ်လို့ပေါ့လေ။နိုင်ငံရေးစီးပွားရေးနောက်ဒီသတင်းမီဒီယာတွေလိုပုံစံအသွင်အရလည်းပြောင်းလာတဲ့အခြေအနေရှိနေတာ哦။ဆိုတော့ဒီမြန်မာနိုင်ငံမှာဒီလူမှုကွန်ရက်တွေအမုန်းစကားဖြန့်နေတယ်ဆိုတဲ့ကိစ္စကိုဒီကုလသမဂ္ဂအရာရှိတွေထောက်ပြရတဲ့ပတ်သက်လို့ဟိုပြီးခဲ့တဲ့ရက်ပိုင်းမှာပဲ Facebook ကဟိုတုံ့ပြန်တာလည်းကျွန်တော်တို့တွေ့လိုက်ရပါတယ်သူကတော့ဒီတခြားလုံးဒီပြဿနာကိုတန်ပြန်မှုစူးစမ်းနေတာရှိရဆိုပြီးပြောပါတယ်ဒါပေမဲ့လည်းဒါနဲ့ပတ်သက်လို့ကျွန်တော်ကိုဟိုတက်ဆွေဝင်ရဲ့သဘောထားကိုကြည့်ချင်ပါတယ်ဟိုကြားချင်ပါတယ်ခင်ဗျာဒီ Facebook ကလုံနေရဆိုရင်ပဲဟိုသူတို့ကျိုးပန်းနေတဲ့ကိစ္စကြီးလုံလောက်မှုရောရှိရလားဘာဖြစ်လို့လဲဆိုတော့ဆက်စပ်ကိုရေးဈေးသူထောက်ပြသလိုပဲပေါ့လေအထူးသဖြင့်ကျွန်တော်မြန်မာနိုင်ငံလိုထိလွယ်ရှာတဲ့ခြေနေမျိုးတွေရှိတဲ့နိုင်ငံမျိုးမှာပို့ပြီးတော့အားစိုက်တာမျိုးအရင်းနှီးစိုက်တာမျိုးတွေမလိုအပ်နိုင်ဘူးလားခင်ဗျာ
လိုပါရခင်ဗျာကျွန်တော်တို့ကမေးလည်းပြောပါတယ်ဒီ Facebook ဓာတ်ဒီမြန်မာတင်ရှိတာပဲဒီ Facebook မှာတင်ရတဲ့မြန်မာပြည်မှာလက်ရှိဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့တိုက်တွေမျိုးဂျုံလာနေကြတာပါအဲ့တော့ဒီလက်ရှိ ไอ้ Facebook ก็ดีมาพี่โอที่ตาวันกันนี่ไก่เนี่ยดูในเนี่ยก็ดีမြန်မာပြည်ရဲ့အခြေအနေကိုဒီနိုင်ငံရေးချင်းဒီလိုချင်းတော့မနားမနေနိုင်ဘူးကျွန်တော်လည်းစပါပဲကျွန်တော်ဒီအရင်ကလည်းဒီပြီးခဲ့တဲ့ဆရာတော်ကတော့ပြောရလဲဒီကျွန်တော်တို့ရဲ့တော့ဖြစ်ရတဲ့တချို့နဲ့ဒီ Facebook ကဒီ Asset Pacific ဆိုင်ရာဒီတာဝန်ခံတွေနဲ့ကျွန်တော်ဒီလိုမျိုးကြည့်ရမျိုးရှိပါတယ်ဒီဒီအဲ့ဒါနဲ့ကျွန်တော်ဒီကျွန်တော်တို့ဒီအရေးပေါ်ဖြစ်တဲ့အကြံဉာဏ်တွေနဲ့ပြောပြရမျိုးလည်းရှိပါတယ်စိတ်ပိုင်းနဲ့ကျွန်တော်ပြီးခဲ့တာမျိုးလည်းရှိပါတယ်အဲ့တော့ဒီဥပမာကျကျွန်တော်တို့ဒီပြီးခဲ့တဲ့ခေါက်တော့ကလားဆိုရဲဘောဟာရကို Facebook ကရေးလို့ရှိရင်တန်းခံရေးဆိုရကြရက်သူအနေနဲ့ဒီဟိုရေးတဲ့ content နဲ့အပိုင်းကိုမကြည့်ဘဲနဲ့ဒီတော့ဘယ်လိုရေးရဲ့ intention ကိုမကြည့်ဘဲနဲ့ဆက်ကလေးမျိုးလို့ရှိရင်ဒါကို plan လိုက်တယ်ဘောနော်ဒီရက်နေဖက်ထုတ်လိုက်လို့ဆိုရင်ဟာကြီးကဒါတကယ်တော့ကျတော့ဟိုလက်ပြမကြဘူးလက်ပြမကြဘူးရေးတဲ့သူရဲ့ဘယ်လိုမျိုးဘောဟာ mode ခေါ်တာဘောနော်ကျွန်တော်ဘယ်လိုမျိုးလောက်ွယ်ရနေပြီတရားကိုဖြစ်ဖြစ်ကြည့်နေစိတ်ဆန္ဒပါလေးဆိုတာမျိုးလေ့လာနေတဲ့နေဓာတ်ဒီလိုမှရှိလို့လို့လည်းကျွန်တော်ဒီမြန်မာပြည်လိုဟာမျိုးဆက်ကိုမြန်မာပြည်ကိုမြန်မာပြည်ရဲ့နိုင်ငံရေးလူမျိုးချင်းကိုကမောတားလေတဲ့အဲ့ mode ကြလို့ဟာမျိုးကြီး Facebook ကထားဘူးလို့လည်းနောက်တစ်ခုကကျတော့ကျွန်တော် Facebook ကဒီလေအရက်အဖွဲ့ကြီးလေပို့ပြီးတော့ကြည့်ရတဲ့ကျွန်တော်ရှိဖို့လုပ်နေတယ်။တရှိမှာကျွန်တော်များလေထားတာကအရေးအဖွဲ့ကြီးတွေတချို့နဲ့ Facebook နဲ့ချိတ်ဆက်နေကြတဲ့ဒီဟိုဆက်စားမှုဖြစ်ရှိတယ်။ပို့ပြီးအရောက်ကြီးအကောင်းမလို့
။ Okay
ဒီနေရာလေဒီဒီတွေတွေတော့ဒီဒီအမျိုးသားရေးလှုပ်ရှားမှုလုပ်တဲ့သူတွေရဲ့ဒီပို့ကိုကျွန်တော်ပြန်ရှင်းပြီးတာမျိုးရမဖြစ်နိုင်ဘူးဆိုပြီးကျွန်တော်ရှိတယ်။တော်တော့ကျွန်တော် Facebook အကောင့်တရားသိကြရတယ်အဲ့လိုကျွန်တော်ဖြစ်ပြီးတယ်။ကျွန်တော် share တာကကျွန်တော်မကောင်းတဲ့အရေးတွေနဲ့ share ရမှုဒါမျိုးလို့ဖြစ်နေရယ်ဒါတွေကအရေးကြီးမှုတွေဆိုတော့လည်းကျွန်တော်ပြောရယ်ဒါနဲ့ကျွန်တော်အဲ့ဒီမျိုး share လို့ဆိုပြီးပိတ်ခံရတာမျိုးဒါပို့ဒါ report တဲ့နံပါတ်ကိုကြည့်ပြီးတော့ဟိုအရေးကြီးလားတကယ်တင်တဲ့အကောင့်ကိုကြာ report မတက်တဲ့ခါကျတော့ဘာမှပြဿနာမရှိဘူးကျွန်တော်ကဝိုင်းပြီး report တင်တဲ့ခါကျတော့ report တဲ့အရေးတွေကိုကြည့်ပြီးကြည့်ရတာမျိုးအဲ့တော့ရုပ်ပုံတိုင်းပုံအသားတွေအများကြီးတော့ရှိတယ်ဒါလို့လည်းသူတို့အရင်လည်းဒီမြန်မာပြည်ကြောင်းကတကယ်ကြီးရများလေတွေတူတယ်တိုင်နေမှုတူတယ်ဒီမြန်မာပြည်ကြောင်းကတကယ်နားလေလူတွေဆက်မှုတူလို့လေဒီ Facebook ရဲ့အခုဒီကဆုံးလုပ်လိုက်ဆိုဥရရာသူကိုဒီဥရရာသူရဲ့ Facebook page ကိုကျွန်တော်တို့ဒီမိုးစကလိုက်ဆိုရှယ်မှုအတွက်ပြဿနာဖြစ်စီရရဲ့အတွက်ကြောင့်မျိုးတိတ်ရဆိုတာမျိုးထောက်ရှားမှုလုပ်လိုက်တာမျိုး Facebook မှာရှိတယ်ဒါလိုက်တတိယကလာလေပြီးတော့အဲ့မျိုးဆိုလို့ရှိရင်ကျွန်တော်တို့ဟိုထောက်ခံရမယ်ပေါ့နော်လက်ခံရသို့တော့ဒီတကောင်လေးကနေပြဖြတ်နေရမှုသူတို့မှလည်းဒီဒါမျိုးကြီးအမိုးစကဒီလိုမြန်မာဘောကအကောင့်ဘောကနေတော့ဝင်ရမှုရှိတယ်။ဥရသူတကယ်ဖိတ်ကိုအကောင့်မှာဆိုချင်ဒါမျိုးကိုဒါဒီရက်ရှိနေပြောရမျိုးကလည်းပေါ့နော်။ဒါအဲ့ကပုံပြီးဆိုးရအကောင့်ကိုအများကြီးရှိတယ်။ဒါပေမဲ့သူအနေနဲ့စီးနေနိုင်လို့ရှောက်ပြီးလည်းမဟုတ်ဆိုတော့မလုပ်နိုင်ကြဘူး။သူတို့ယူအားနေတဲ့ Facebook ရဲ့ဒီဒါမျိုးလူမျိုးဘာသာရေးသူ့နိုင်ငံရေးပြည်သူ့ဖြစ်အောင်ခံပြီးရဲ့ဒီ post ကို Facebook ကနေပြီးတော့ဒီအရေးယူဆောင်မှုတိုင်းမှာအားနေတာကျွန်တော်တွေ့ရပါတယ်
။ Okay.ကိုတက်ဆိုရင်ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးတစ်ယောက်ကတော့မြန်မာနိုင်ငံကိုကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းရဲ့သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ညာအင်တာနက်ကိုအတုံးကြီးပညာမဲ့အတုံးကြီးတွေအတုံးကြီးတွေဂျင်းကြောင်အမုန်းဒေါသချင်းအတုံးကြီးတွေကြပြီးပညာမဲ့ဂျင်းတွေတုံးနေဂျင်းဒီမိမိအတွက်မကောင်းသူတစ်ပါးတည်းလည်းမကောင်းတိုင်းပြည်တည်းလည်းမကောင်းဖြစ်ပါတယ်အမောစကားမောစကားဖြစ်စီတော့သံအများကြီးသုံးပြီးဒါသာရေးစင်းရောက်များတော့နိုင်ငံကဆက်ဆံရေးကိုလည်းထိခိုက်စီပါလေခုနဘာသာဝင်များကြီးခုံနိကအုပ်လည်းထိခိုက်စီပါလေတခိုင်းကြီးရဲ့ပြဿနာဖြစ်ချင်းအဓိကအကြောင်းရင်းကြီးအမောစကားပွားနေတော့မိဝါများများကအဆပြင်းပြီးဖြစ်နိုင်ပါသည်ဒီကကလည်းအမောစကားများကြီးဆက်ရှာမှုများကိုလည်းထိအောင်အရေးအတားအဝယ်မပြီးနိုင်ကြည့်ပါလေဆက်အရေးကြီးကပါပြီးနိုင်ရင်ဖြစ်ပါလေအစိုးရအင်းကြီးတရားရေးဝန်ကြီးဌာနကဘုရားပေါ်တော့
ကိုကမောင်နဲ့တယ်လီဖုန်းလိုင်းကအကောင်းဖြစ်နေတဲ့အတွက်ကျွန်တော်တို့ဒီမှာပဲကိုကမောင်နဲ့လိုရင်းကိုလည်းကျွန်တော်တို့အတော်လေးချုပ်မိရလို့ယူဆပါတယ်ဆိုတော့နောက်တစ်ခုကျွန်တော်အလှည့်ပေးချင်ပါတယ်မလေးရှားကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါခင်ဗျအ
ဲ Facebook အကြောင်းပြောရရင်တော့ကျွန်တော်ကတော့ဒီမှာတော့အရင်တော့ပေါ့နော်โอ้ชื่อบัวอาวาဖြစ်တဲ့အခါကျတော့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့က Yahoo တို့ Messenger တို့နဲ့အရင်ထုတ်ချတာပေါ့နော်ထုတ်ချတဲ့အခါမှာရှင်ဘူမာကတော့အဲ့လို Internet Revolution ရဲ့ဖြစ်ပေါ်ဆက်ကြမှာသူကဥပေရှုတော့အရာတေချာလေးလာပြီးတော့မှသင်ပြရတဲ့သဘောဖြစ်တယ်ဗျအဲ့ဒီတော့ကတော့ chat line လောက်ပါပဲ chat line တော့ပါပဲကျွန်တော်တို့ကဥမာတကူလူတယောက်ကိုဟလာစော်ကားတာတို့ဥမာတကူနှိမ်ချတာတို့အသေးသေးဖြစ်တာတို့ဖြစ်လို့ရှိရင်တရားဥပေရအစွဲခံရတာနိုင်နေပေါ့နော်အစွဲခံရတယ်ဆိုတာလေတရားနှစ်ယောက်တရားဥပဒေလုံးလိုက်တာနဲ့ပဲကျွန်တော်တို့လည်းတီးတဲ့အတွက်များသောအားဖြင့်အလေးအကျင့်စင်ကာပူနိုင်ငံမှာတော့လူအများစုကအလေးအကျင့်ရတော့လကောင်းပါရတော့လကောင်းဟောပေါ့ the child will take an eye, a view, low gang, lowly low time, she won. Oh, they are Ubi, so more at the volley party. Ubi, a car, way, ne, who look at the volley party. Yamazi, my dad of the Lugiles, or their Kajaro, Facebook, Paul Ade, a chain. Not the Kua, or Nangayale, the only today, a chain. Luriale, Kanzaja, and you will see their chain. My Facebook, don't yare, Lugano, you savare. Abi me, the Catalidaro, let's go among the. ว่าบ่แท้แน่รู้สึกาเปื้อไปแม้ตะชู่กิจการจ้ะเราจนเห็นน่ะจ้ะเอาไม่เห็นแม้เนี่ยว่าบ่เนาะโหปัญญายาสิเดเจ้าเลยสิบาเลยจ้ะครับทีนี้บ่เจ้าดิโลขึ้นเลยสู่ตัวเองเปียวว่ารู้สิเนาะญาติอาเปียมีเดียบ่เนาะพรีเมเดียริมมาตาวนสิเลยโหลเต็มมาเลยตรุอ่ะอํานกันสงสอตะทิงกูอะญาติวิวบ่ไปไหนเนี่ยด้วยยาได้อินฟอร์เมชั่นของ Facebook
ဟုတ်ကဲ့ပါရှင်ဒီမှတ်သွင်းဆိုတဲ့အကောင်ကပြည်သူကိုအကျိုးမပြုဘဲနဲ့ကိုကြိုးသမားစစ်အာဏာရှင်နဲ့အပေါင်းပါလူတစုကမိမိတို့ရဲ့အာဏာလက်လို့မဆုံးရှုံးစေရန်တခုတည်းနဲ့ငွေမဲကနေပြီးတော့ကျေးဇူးလူမိုက်တွေငှားရမ်းပြီးတော့လူမှုကွန်ရက်မှာအမုံတရားအဖြန့်ဝေဆုံးဖြစ်ပါတယ်လို့ရေးထားပါတယ်။နောက်ဂင်ပီကပ်ဆိုတဲ့အကောင်က ညီမအတက်မတော်ရဲ့စိတ်သက်စစ်စင်ရေးဌာနကအဆိုးဝါးဆုံးပါတဲ့၂၄နှစ်သူတို့ Facebook ထိုင်ကြပါတယ်လို့ရေးထားပါတယ်။နောက်ဒီဟာဂျူလီ2ဆိုတဲ့တယောက်ကတော့ Facebook ဆိုတာတာလီယန်ဇယက်နဲ့အိန္ဒိယနိုင်ငံတွေမှာမီးသွေးခဲ့တဲ့ရေးတဲ့အဆင့်မျိုးပါပဲလို့ရေးထားပါတယ်။နောက်ကိုတင်မြင့်ဆိုတဲ့အကောင်ကတော့ကျောင်းစာသင်ကန်းထဲမှာကလူမှုဆက်ဆံရေးဘာသာရပ်ဆိုပြီးအထက်တန်းအထိပြဋ္ဌာန်းထား
ူတွေနဲ့ပတ်သက်လို့ထောက်ပြတာတချို့လည်းတွေ့ပါတယ်။တကယ်တော့ဒီအမေရိကန်လိုတိုးတက်တဲ့နိုင်ငံတွေမှာတော့မှဒီလူမှုကွန်ရက်အကျိုးဆက်တွေကတော့ရှိနေတော့မှဥမာဒီ Donald Trump ဆိုလို့ရှိရင် Twitter လူမှုကွန်ရက်ကိုအသုံးများပါတယ်။ Twitter ကနေသူရေးလိုက်တဲ့အတွက်သတင်းတွေမြန်မြန်ဆန်ဆန်လူကြားထဲရောက်သွားရဆိုရင်လည်းဟိုပြပြဆန်ဆန်တစ်စုံလုံးကိုမသိရတဲ့အချိန်အခါမျိုးမှာဝေဖန်ခံရတာမျိုးကြုံရတယ်။နောက်တချို့ကိစ္စတွေမှာဆိုရင်လည်းမတိုင်မြင်မဲနဲ့အရင်စလိုပြောလိုက်တဲ့ဆိုတာမျိုးသူ့ကိုပြောခံရတာမျိုးလည်းရှိဘူးပါတယ်။ဆိုတော့ဒီအမေရိကန်လူငယ်တွေကြားမှာဆိုရင်လည်းဟိုအခုတုံးကိုခေါ်ကြတာတော့ cyber bullying ပေါ့လေ internet online ပေါ်မှာတစ်ဖက်သားကိုအနှံ့ကျင့်တာမျိုးစော်ကားမော်ကားရေးသားတာမျိုးဆိုတဲ့ဟိုပြဿနာမျိုးတွေဟိုပေါ်ထွက်တာမျိုးတွေလည်းရှိပါတယ်ဆိုတော့ဟိုဒိုင်းနဲ့ဟိုပတ်သက်လို့ပေါ့လေကျွန်တော်ဒီဆော့ဆော့ကျွန်တော်ကိုကားဆိုဒီ New York Times စောင်းမားထဲမှာတော့ဒီအမုန်းစကားတွေမမှန်တဲ့နေဟိုပြန့်နေတဲ့နေရာမှာ तू ကစောင်းမားရှင်က तू ကပြောချင်တာတော့ဒီနည်းပညာ platform ဆိုတာတုံးတဲ့လူတွေအခန့်ကဏ္ဍပိုရေးကြီးရယ်ဆိုပြီး तू ကဟိုသူတွေသနာတွေ့ရှိချက်တွေချို့ကိုလည်းကိုကားထားတာကိုတွေ့ရပါတယ်ဆိုတော့ဒီမဟုတ်မမှန်တဲ့သတင်းတွေအကြောင်းအရာတွေကပို့ပြီးတော့ပြန့်နှံ့လွယ်တဲ့သဘာဝရှိရယ်ဆိုပြီးတော့လည်း तू ကရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒီကိုစီရယ် तू ရဲ့ဟိုတုံးသက်ချက်ကိုဟိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒီလိုဖြစ်တဲ့နေရာမှာဒီ platform ဆိုရတဲ့လူရဲ့အခန့်ကဏ္ဍကလည်းဘလောက်များအရေးပါနေလဲဒီတုံးတဲ့ user ရဲ့အခန့်ကဏ္ဍပေါ့လေ
ဟုတ်ကဲ့အဲ့တော့ Facebook ကအများတန်းသူဒါမျိုးတွေဒီဆော့ဆော့ဆန်ရရင်တော့ဝေဖန်ခံရရင်ကြောနေကြကြတာပေါ့နော်သူက platform ဖြစ်တယ်လူတွေပြောရတာဟောဆင်မော်တင်ပေးတာပဲအဲ့တော့ဒီကတော့ဆင်မော်တက်ပြီးကပြတဲ့လူတွေပေါ့နော်အဲရေးလိုက်တဲ့လူတွေအတန်းတွေပဲကျွန်တော်တို့စိုင်းတယ်ဆိုပြီးတော့သူကတော့အများကြောလေးရှိတာပေါ့အဲ့တော့ marketing product ပေါ့ဖြစ်နေတယ်ဆိုတော့ဒါကျွန်တော်တို့ကဒီစာရုပ်ပေါ်လို့လက်တက်ဆန်းလို့ရတာ Facebook ကကျွန်တော်အလွယ်ဆုံးဖြစ်နေတယ်အဲ့ဒါတစ်ချက်ပေါ့နော်ဒါကြောင့်တော့ဒီမှာကြီးကတော့အပိတ်ထားခံရနေပြီးတော့ကြာလာတဲ့ခါကျတော့အခုမှပြန်ပွင့်လာဖြစ်တဲ့အတွက်ဘောလုံးပေါ်ရေးတော့ကြည့်နေတယ်ဒီကျွန်တော်တို့ဝိုင်းဆဲကြတဲ့ဟာမျိုးပေါ့နော်ဆဲလိုက်တာဘာမှတော့မဟုတ်ဘူးတော့ဆဲလိုက်ရင်ရင်ထဲပေါ်တော့တို့ကဝိုင်းဆဲကြတာပြီး Facebook မှာလည်းဒီသဘောမျိုးကျွန်တော်တို့ဖြစ်နေအဲ့ဒါတစ်ခုနောက်ပြီးတော့ဘာဖြစ်ပြန်လဲဆိုတော့ဒီဟိုကလည်းဖြစ်တယ်ပေါ့နော်ကျွန်တော်တို့ကအကောင့်တွေကဒီ Facebook အကောင့်တွေကအတူတူလဲကျွန်တော်တို့များတယ်သူနာမည်ရင်းနဲ့မဟုတ်ဘူးအဲ့ဒါကြတော့ကိုဆဲလိုက်တဲ့ဘာပဲပြောကိုတောင်းအောင်ယူရမလို့ဘောနော်ကိုလည်းဒီမှမသိဘူးဆိုတော့အဲ့ဒီပြဿနာတွေကြောင့်ကျွန်တော်တို့ရဲ့ဒီ Facebook ကတော့ညဉ့်ဉန်းတာပေါ့နော်နောက်တစ်ခုကတော့နိုင်ငံရေးကလည်းကျွန်တော်တို့ကဒီဒီမိုကရေစီကအခုမှကျွန်တော်တို့ကဆက်လာဖြစ်တော့တစ်ဖက်နဲ့တစ်ဖက်ကဘယ်လိုဒါအားပြန်ရမလဲဆိုတာသိမသိကြသေးတဲ့ခါကျတော့တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်တာတအားများနေတာတွေ့ရတယ်နောက်ပြီးတဲ့ခါကျတော့ဒါကတော့ဒီမှာလူမျိုးစစ်ရဲ့ဒါဘယ်လိုလဲတော့ကျွန်တော်တို့မသိဘူးတစ်ခုခုဆိုရင်တိတိနဲ့နဲ့ဝိုင်းပြီးတော့ကျွန်တော်တို့ဆွေးနွေးအောင်တာပေါ့နော်ဆိုတော့အဲ့လိုမျိုးတွေကလည်းတော်တော်လေးများတယ်အဲ့တော့တောင်းတောင်းခံလိုက်ရတဲ့လူဆိုရင်စိတ်ဓာတ်တွေပါလေကြာပြီးတော့ဟိုတစ်ခါ
kahai lumia dongdua dia orang siwe hanyu ini, sih ni dia, mana, ayo, tu kena dah, tu jadi di china tu saya ini le sahne bi, nengah ini sih ni, mana, ayah ni le sahne, mana, tapi di belah bawah le ni malu ni le, sahne le, jauh ni pun ya le, ayah tu di depan ni ayah ramu bawa ni, di Facebook mana Maria, dia di Facebook mana, tu wala le, di depan ni ni masa ni, Facebook ni mahu pun ni, di belah bawah ni le, tu ni ada ni ada, di mana ni perlu. สิ่งเหล่านี้เนี่ยวิจัยไปตรวจคุยเรื่องนั้นว่าเจตนาเช่นไรอยู่ในไปตรวจกองทัพเรื่องนี้เนี่ยเจ้าหน้าที่ที่เช่นนี้ละเนี่ยผมอยากที่เจ้าจะไปจะที่อาญาก้าวหน้าเสียรู้สิเลยว่าเนาะไอ้เราเจ้าไม่ส่วนเนาะที่ไปตรวจคุยมาตุเจ้าเนี่ยละตัวเจ้าเรื่องสิ่งเหล่านี้ก้าวหน้าเสียที่เปล่าตรวจคุยว่ามาเจตนาเช่นไรเนี่ยชาติเจตนาเนี่ยย้ายที่ไหนก้าวหน้าอย่างสิเลยนี่เจ้าหน้าที่อยู่เนี่ยมา
โอเคเจ้าหน้าที่สุนีเวทก็อีเมลเนี่ยไปพูดทางสัตว์ชูเลชชีนีบาดีเรื่องนี้ต้องที่สาวเราไม่แข็งพิจารณาเอาเมาท์ทัตนาเอสาวตัวเราฟิสุลลุมุคุยกันคุยเรื่องนี้ต้องเนี่ยด้วยสูญเสียดูการยุ่งเรื่องพิจารณาไปเลยการยุ่งเรื่องเราเยี่ยงอารมณ์มีท่าสูรีสิสาเอี้ยจ้าเลยค่ะอันนี้ยาวไปสิลูกพิจารณาเนี่ยจะมาลุยพิจารณาเช่นเดียวกันสัตว์นั้นยาวไปเลยยาวไปสมุยเนี่ยพัตตาลูอาณาเวนีจิมพิจารณาสมุยเนี่ยนั่งเงาหัวงา มุ่งเห็นส่งนี่ก็เลี้ยงที่กุญยาเลยด้วยเจ้าหรือสมุยก็ทักกูพิเศษไปเลยทำไมวันเช้าบ้านตาบุญนี่เจ้าอย่างนี้ที่ชิ้นกุญยาลูกเทมป์ปัจจัยจ้าดูเลยเจ้าหนี่เลยมาตาวันยาจ้าไปเลยจะมาอินเนปัตเตอร์ปุ๊ดดามยูส่งเลยยานัยมาเลยลูกมุ่งคุยกันสิเทมป์ปัจจัยจ้าดูเลยชิจ้าไปเลยสูบกูชิมเอสุยโนสปาร์ลี่จ้าเซมบีลูกมุ่งปองเดินเส้นสายไปนี่มาเย็นงั้นว่าลูกวันพอทันบีเจ้าอย่างบางส่งมุ่งมีเงินเพื่อสุนีพิเศษเลยอะไ
social media က Facebook ဖြစ်ပါတယ်။ဘသူကိုကြည်ကြည်ပွင့်နေတာပဲတွေ့ရပါတယ်။အစိုးမစိုးသားပါဘူး။အခုမှတုံးကြရတာမဟုတ်လား။ Facebook ဆိုတာအမုန်းစကားတွေပြန်ပွားအောင်ဖြန့်ချီတဲ့နေရာမှာအဓိကနေရာတစ်ခုဖြစ်တယ်ဆိုတာကိုတော့လုံးဝလက်ခံလို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့ရဝေးကတငယ်ချင်းအပေါင်းအသင်းမိတ်ဆွေဆရာသမားအလှအဆုံနဲ့နေ့စဉ်တွေ့နိုင်ဆုံနိုင်စကားပြောနိုင်တဲ့မီဒီယာကြီးတစ်ခုဖြစ်နေပါပြီ။အလှဒါနပြုတဲ့သူတွေရှိရင်ဝမ်းမြောက်စွာနဲ့တာဓုခေါ်နိုင်ပါတယ်။တာရေးနာရေးလူမှုရေး update တွေကိုလည်းကိုယ်တိုင်မြင်နိုင်ကြားနိုင်လို့ဝေးလံခေါင်ခိုက်တဲ့ဒေသတွေအတွက်အကျိုးထူပါတယ်။နေ့စဉ်ဖြစ်ထွန်းတိုးတက်မှုတွေကိုလည်းအများသိအောင်လို့ Facebook ကနေတစင်မျှဝေလို့ရနေပါပြီ။တချို့သောဖုန်းတော်ကြီးတွေတောင်မှဒီ Facebook ကနေတစင်အစုံမတွေတရားတော်တွေတင်ပေးနေတာအလုံးမဲ့ဝမ်းမြောက်ရပါတယ်။လူဆိုတာကတော့ဇယိုက်မျိုးမျိုးနဲ့နေကြတာပါ။ဒေါသဇယိုက်ရှိသူကတော့သူ့ဝါသနာအတိုင်းအမုန်းစကားပြောမှသိချပါတယ်။မိတော်မှတုံးတက်ရင်မိတ်ဆွေဖြစ်ပါတဲ့။ဒီကနေ့ခင်မာတော့လူချင်းဝင်နဲ့မညီတဲ့သူတွေကို66ဂါကြီးနဲ့အရေးယူနေတာလေးလည်းရှိပါတယ်။ Facebook သုံးဆွဲသူလူတဦးချင်းအပေါ်မှာ၎င်းဘေးကမြင်သူတဦးချင်းအပေါ်မှာ၎င်းမူတည်တယ်လို့မြင်မိပါကြောင်းဆိုပြီးဒေါက်တာကျော်ရှင်ကရေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။နောက်တစ်ဒီ Facebook ကမှတ်ချက်တစ်ချို့မှာဆိုရင်လေကိုကိုဆိုတဲ့အကောင့်ကတော့မီဒီယာခန့်ကန်တာကနိုင်ငံတကာနိုင်ငံအတွက်အလွန်အရေးကြီးကြောင်းကိုလူလဲတင်လာတဲ့သိကောင်းမှပါပဲဗျာတဲ့။နောက်တစ်ယောက်ကတော့သူ့ဘီရဲ့သူကတော့ပြောပြစီခင်ဗျားတဲ့ Facebook လူမှုကွန်ရက်ကမြန်မာပြည်သူတွေအတွက်တံခိုးဖြတ်နိုင်သောသတင်းဌာနတစ်ခုဖြစ်ပါတယ်။သတင်းမှောင်ချသောမြန်မာနိုင်ငံအတွက်အရန်ကျေးဇူးများကြောင်းပြောပြစီခင်ဗျားဆိုပြီးရေးပါတယ်။ဆိုတော့သူတို့ရဲ့ဒီမှတ်ချက်တွေမှာတော့ဒီလူမှုဆက်ဆံရေးတွေမှာပဲသတင်းချက်လက်ရဖို့အတွက်ကိုပါ Facebook ကိုအားကိုးနေရတာမြင်လာပါတယ်။ဆိုတော့ဒီနေရာမှာလူမှုကွန်ရက်ဘက်ကသတင်းတွေဆိုတာဟုတ်တာရောမဟုတ်တာတွေရောရောထွေးနေလေးရှိရဆိုတော့သတင်းချက်လက်တွေကိုမှမှန်ငါထုတ်ပြန်နိုင်မယ်ဖော်ပြနိုင်မယ်ဆိုရင်ရောဒီအမုန်းစကားတွေမှန်မှန်တင်းတွေကိုတမင်တက်တက်ဖြတ်နေတာတွေကိုတားဆီးတာမရောက်နိုင်ဘူးလားကိုသက်ဆိုရင်ဆွေးနွေးပြပါဦးခင်ဗျာ
မိကုန်ကြီးရဲ့ပြောင်းလို့ပါခင်ဗျာ
ဟုတ်ကဲ့တခြားမပေါ့ကျွန်တော်တို့ကဒီလူမှုကွန်ရက်တွေပေါ်မှာသတင်းတွေမှန်မှန်သတင်းတွေပြန့်နေနေတယ်ဆိုတော့ဒါတွေကိုတားဆီးဖို့ဆိုရင်ဒီစိတ်တစ်ပိုင်းအပြင်ဟာမှန်ကန်တဲ့သတင်းတွေကိုဟိုဖြန့်နိုင်တာမျိုးနောက်ပြီးတော့ဒီဟိုအစိုးရဘက်ကနေပြီးသတင်းထုတ်ပြန်ပေးနေတာမျိုးစသဖြင့်ပေါ့လေလုတ်ပေးနေတာအစိုးရပိုင်းအောင်ဗားရီများရှိမလဲ
ဟုတ်ကဲ့ဒီကျွန်တော်တို့ဒီလူမှုကွန်ရက်ကမှန်မှန်ရဲ့ကြောက်လို့တော့ဒီသတင်းမှန်ဖြန့်လို့ရတဲ့အပိုင်းတွေနဲ့ကျွန်တော်ကြားရိုက်ကတ်သုံးလို့ရပါတယ်ဒီတိုင်းမှာလေဒီသတင်းမှန်ကိုကျွန်တော်တို့ဒီကဲမှုတွေကဒီမီဒီယာတွေဘယ်မှာလဲလို့အခုကကြတဲ့တူရာမျိုးရှိပါတယ်။အဲ့တော့ဒီတရားဥပဒေစိုးမိုးရေးကိုကျွန်တော်အနေနဲ့ကျွန်တော်ပြောပါတယ်။ဒီစိုက်ဘာလုံးပုံစံမျိုးပေါ်တော့ကျွန်တော်တကယ်ဒီ Facebook ကနေပြီးတော့ဒီကျွန်တော်ဒီလက်မဲ့ဖြန့်နေကိစ္စမျိုးကြီးတော့ Facebook ကိုအသုံးချပြီးတော့ဒီဟိုဘယ်လိုလဲဒီကျွန်တော်တို့ဆိုပြီးလောက်တာမျိုးဒါမျိုးကိစ္စမျိုးကိုအစိုးရကနေပြီးတော့ဖြစ်ဖြစ်ရအောင်ရည်ရွယ်နိုင်တဲ့ solution လုပ်တဲ့ဒီလေကြောက်ရပါလိမ့်မယ်။ဆရာဒီပထမကပြောခဲ့တယ်ကျွန်တော်တို့ဒီလူတွေကဒီ Facebook ကိုဟိုကောင်ကအကောင့်အဖြစ်ကိုပြပြမယ်လို့ဒီပြပြပြမယ်လေဒီရုပ်ရှင်ကြီးပြောနေတာပြောရတဲ့အခါကျတော့ဒီတရင်းတွေကမျိုးစုံထွက်လို့ရတာမျိုးလေးရှိတယ်။ဥပမာဆိုလို့ရှိရင်ကျွန်တော်တို့ ကုမြာကြီးကိုဒီချင်းချောက်တဲ့အဖြစ်တွေတခုကျွန်တော်မနေ့က Facebook မှာတက်လာအလို့တွေ့ရတယ်။ကုမြာကြီးကိုဒီမှာတနေ့ကပြတ်တယ်လို့ဥပ္ပိုလ်ကြီးကတက်ထားရည်ပဲဆိုတော့ဒီအဲ့ဒီကြောကချင်းချောက်ထားတဲ့ဖြစ်တွေတခုတင်းမြန်မာကြီးကြပြတာပဲ။ဒါဆိုလို့ရှိရင်ကဒီမှုကိုရဲ့အတုံးပြီးပြီးတော့ဒါလူတယောက်ရဲ့အသက်ကိုချင်းချောက်တဲ့ပုံစံမျိုးဖြစ်လာတယ်။အဲ့ဒါကိုတိုင်ရှိပြီဖြစ်မတိုင်ရှိပြီဖြစ်တယ်။ဒါမျိုးရရနေပြီးတော့ဒါမျိုးအရေးကြီးလို့လူတွေကြောက်နေရစားတယ်။အဲ့တိုင်မှလုပ်မယ်ဆိုတော့မဟုတ်ဘူးပေါ့နော်။အဲ့ဒါမျိုးဒီ social media ပေါ်ကနေပြီးတော့သုံးတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒီအသေးစားစောင့်ချက်ကြီးကြီးလေးတွေဟာဒီကျွန်တော်ညင်ချေတော့ဆိုလို့ရှိရင်ဒီ email ဆောင်ပြီးရတယ်ထောင်ဆောင်ကနေလို့ပါချခဲ့တာမျိုး။ဒီရှိခဲ့ကြတဲ့ကောင်းကောင်းတွေအများကြီးခံရရတယ်။ဒီ2009ခု2009အရေးကြီးမှာရှိခဲ့ကြတဲ့ကောင်းကောင်းတွေခံရရတယ်။ဒီ2009မှာပါခဲ့တဲ့ဒီဒီအများကြီးရှိဥပမာကုမေကုန်းတဲ့လူဆိုလို့ရှိရင်ဒီ electronic ဥပဒေဟာလူတခြားတင်ရတာသူတို့ဒီလုပ်မယ်ဆိုလို့ရှိရင်လေတကယ်လုပ်နိုင်လေဟာဒီတကယ်လုပ်ခဲ့တာမျိုးရှိရင်လုပ်နိုင်ရဲ့ဒီအထင်းကျုံနိုင်တဲ့ capacity တွေရှိတယ်ဒါနဲ့ခါယူကြတော့တရားဥပဒေစိုးမိုးကြီးကဘာမှမရှိဘူး Facebook မှာလောကကြီးဖြစ်နေတာဖြစ်ဆက်ဆိုတာမျိုးဖြစ်တာမျိုးဖြစ်နေတယ်ကျွန်တော်နေတဲ့အဆူဆာတယ်အဲ့တော့အဖေရတရားဥပဒေစိုးမိုးကြီးရကအာနေနေပြီကတော့ဒီ Facebook မှာဒါမျိုးမုံပြားကြီးချက်တာမျိုးကြီးဝါရတက်တာမျိုးကြီးဖြစ်နေပါပဲ။အဖိုးရအနေနဲ့ကတော့ငွေငွေလေးနဲ့ထိန်းချုပ်နိုင်မှုမျိုးလေးနဲ့ဒါပေမဲ့ဒီထိန်းချုပ်တဲ့အပိုင်းကလည်းဒီရဲ့ဒုလက်ဆောက်ထုတ်ဖို့ပြုစုကိုထိပါတာမျိုးပြီးတော့ဖိနိတာမျိုးဖြစ်လို့မရအောင်။အဲဒုလက်ဆောက်ထုတ်ဖို့ပြုစုကတပိုင်းဒါပေမဲ့ထိန်းချုပ်ဖို့တဲ့အပိုင်းကြီးဒီမုံပြားပြည့်နေတဲ့ဟာမျိုးဒါမျိုးပြဿနာမျိုးလေးအရေးကြီးတဲ့တပိုင်းကြီးနဲ့ဆူဆူနေဖြစ်ဖို့လိုနေတယ်။အဲဒီမှာမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီမျိုးစုဥပဒေကိုအခုပြင်ဖို့လုပ်နေတဲ့ပုံစံမျိုးဖြစ်သွားတဲ့အခါကျလို့ဒီလိုရေလူလက်ခွေဘာထိခိုက်တဲ့ပုံစံဖြစ်သွားရင်ကျွန်တော်တို့လက်ခံရမှာမဟုတ်။အဲတော့ဒီလိုရေလူလက်ခွေဆုံးမပြောဖို့ကိုကာကွယ်ဖို့လိုနေတယ်။အဲဒီမှာကျွန်တော် opinion ကြီးကလည်းရှိနေတယ်။အစိုးရကိုဖန်ပြတာပြောလိမ့်မယ်။အစိုးရကိုမတိုက်တာပြောလိမ့်မယ
်။ဒါ
ကြောင့်အဲ့ဒီဟာမျိုးတွေကဒီကျွန်တော်တို့မုံဒီယာပြည့်စည်ဟာမျိုးတို့မဟုတ်လူ့ခွင့်ပြုဒုက္ခရောက်စေတာမျိုးတို့မဟုတ်ဒီလက်နက်ကြိုင်ဒုလန်မှုတို့တခုခုပေါ်လာအဲ့လိုမျိုးဒီဥပဒေနဲ့ဆက်ပြီးတော့ကို
သက်သွင်းကျွန်တော်ချိန်နဲ့တလောက်ပဲရတဲ့အတွက်အစီအစဉ်ကိုဒီမှာပဲရလိုက်ပြရစေဒီပါဝင်ဆွေးနွေးပြီးတဲ့ကိုသက်သွင်းကိုစီရသူနဲ့အီးမေးလ်တွေစာရေးပေးပို့တဲ့သူတွေကိုယ်တိုင်ဆွေးနွေးတဲ့သူတွေအားလုံးနဲ့တော်တာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
တဲ့လေလာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုမနေ့ပြန်တနင်္ဂနွေမနေ့ခင်းမှာလဲတလဲပြန်ပြီးထုတ်လွှင့်ပေးတာမို့အဆောင်မျောနားဆင်နိုင်ပါတယ်အစီအစဉ်ဒီမဆုံးသက်ခင်မှာတရင်ချင်းချုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါရှင
်မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုဟာဆွီဒင်နိုင်ငံသားရေးဝန်ကြီးမာဂော့ဝေါ်စထရမ်နဲ့ဒီကနေ့ထပ်မံတွေ့ဆုံခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့အနေနဲ့စကန်ဒီနေးဗီးယန်တိုက်ပွဲတစ်ခုခုမှာတွေ့ဆုံဆွေးနွေးပွဲရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအခုလိုထပ်မံတွေ့ဆုံကြတာပါတွေ့ဆုံဆွေးနွေးမှုအသေးစိတ်နဲ့ပတ်သက်ပြီးလျှို့ဝှက်ထားပေမဲ့လည်းသတင်းအချက်အလက်တချို့ကိုတော့ထုတ်ပြန်ပြီးသွားမှာဖြစ်ကြောင်းဆွီဒင်နိုင်ငံသားရေးဌာနကတောက်ကြနေတုန်းကပြောထားပါတယ်နိုင်ငံသားရေးဝန်ကြီးဝေါ်စထရမ်နဲ့ကဒီအပေါင်းလက္ခဏာဆောင်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်တယ်လို့ဆွီဒင်မြို့တော်စတော့ခေါမ်မှာမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးအပြီးထွက်ခွာခြင်းတောက်ကြနေ့ကပြောကြားခဲ့ပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးဆွေးနွေးဝန်ကြီးချုပ်စတက်ဖင်လိုဗန်ကိုလည်းအစီရင်ခံခဲ့တယ်လို့ဆိုပါတယ်1983ခုနှစ်ကတည်းကဆွီဒင်နိုင်ငံဟာမြောက်ကိုရီးယားနဲ့တန်တမာဆက်ဆံရေးထားရှိခဲ့တာဖြစ်ပြီးပြုံရမ်းမှာတန်ယုံဖွင့်လှစ်ထားတဲ့အနောက်နိုင်ငံအနည်းစုထဲမှာပါဝင်ပါတယ်ခင်ဗျာတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံပူးတွဲပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးကယ်ဆယ်ရေးဆိုင်ရာစီးရေးလေ့ကျင့်မှုတွေဒီကနေ့စတင်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘောဒီးယားနိုင်ငံကြားဆက်ဆံရေးကြာဆင်းလာနေတဲ့အချိန်ထဲမှာပဲတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြားကဆက်ဆံရေးအခြေအနေကိုအခုလိုပြသလိုက်တာလည်းဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံမျိုးတော်ဖနမ်ပင်မှာရွှေနဂါ2018ဆစ်စင်ရေးဖွင့်ပွဲအခမ်းအနားဒီကနေ့ကျင်းပခဲ့ပါတယ်
သတင်းချင်းတို့ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လင်းပေးမယ်ဒီတနင်္ဂနွေမနေ့ခင်းအစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America,
Washington.